Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဇူလိုင်လ2ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင်တောက်ကြညအတွက်သောရရှင်နေနာဆင်ရမယ့်ထိတ်တဲရောက်သတင်းလှော်တွေကတော့နိုင်ငံတော်မှာဆရာနာရှင်စန့်ကြီးဆန္ဒပြမှုတွေဇက်တိုက်ရှိနေတယ်လို့ပေါက်ကွဲမှုတွေဖြစ်နေတဲ့အတွက်တန်တရားတွေကြောင့်စစ်တပ်ကနေဖမ်းခံခိုင်းရပြီးတဲ့နောက်သေဆုံးသူဥယေကပို့ပြီးတော့တိုးလာနေပါတယ
်ဟုတ်သွားတာနှစ်ယောက်ဖမ်းခေါ်သွားတယ်နှစ်ယောက်ဖမ်းခေါ်သွားပြီးတော့စစ်ကြောရင်းမှာကတရားပတ်တည်သွားတယ်ဘုံပေါက်ကွဲပြီးညနေပိုင်းတော့မှဖမ်းသွားတယ်စစ်ချင်းမသိမကြောင်နိုင်ဘလောက်နေသူတို့အိမ်ကိုဖုံးဆက်တယ်ပေါ့အလောင်းဒီဘက်ကအလောင်းလာထုတ်ပါသေးတယ်သူတို့ဖုံးဆက်တယ်ဒါပေမဲ့အလောင်းကတော့ရင်ခွေးရုံစီးပြီးတော့ရောက်မလာဘူးပေါ့နော်
ဒါကတော့မုံရွာမြို့စက်မှုဇုံရက်ကွက်ကပောက်ကွဲမှုတန်တရားနဲ့ဖမ်းခံခဲ့ရသူတူတည်ဆုံးသွားတဲ့အကြောင်းဖြစ်ပါတယ်မကြခင်အပြည့်စုံနားဆင်ရပါမယ်အချင်းနောက်နေတဲ့ကနေအချင်းသားထောင်ထဲချီပြီးတော့ပြန်လွတ်ပေးမယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပေမဲ့တကယ်တမ်းပြန်လွတ်လာတဲ့အချင်းသားအရေအတွက်ကအငင်းပွားစရာဖြစ်နေတဲ့အခြေအနေနဲ့အတူတပည့်ရင်းမြို့နဲ့ကောလင်းမြို့တွေမှာစစ်ကောင်စီတပ်နဲ့ဒေသခံ PDF တပ်တို့ကြားတိုက်ပွဲတွေဖြစ်နေပြီးတော့တိုက်ပွဲကြောင့်နှစ်ဖက်အကြဆုံးရှိနေတဲ့အခြေအနေနောက်ဒေသတွင်းမှာကူးစက်သူယောဂါတွေတိုးလာတဲ့အတွက်ဂျီလာဒီနေ့ဇူလိုင်လ2ရက်ကနေစပြီးမန္တလေးနဲ့ပဲခူးတိုင်းမှာ state at home မြို့နယ်တွေတိုးပြီးတော့တတ်မှတ်လိုက်တဲ့အကြောင်းစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုချိန်ဆုံးကတော့တောက်ကြညအတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကိုမတ်ခွာညိုနဲ့ကိုဝင်းမင်းတို့ကကြီးညာပေးကြပါလိမ့်မယ်ရှင်
စစ်ဟာနာတင်ထားတာ9လကျော်အတွင်းအကြမ်းဖက်ဖြိုခွဲမှုတွေရှိတဲ့ကြားကပဲစန့်ကျင်စင်တာပြပွဲတွေကြိုကြားကြိုကြားရှိနေသလိုဘုံခွဲတိုက်ခိုက်မှုနဲ့စစ်ကောင်စီဘက်ကအကြမ်းဖက်ဖြိုခွဲမှုတွေအတွင်းမှာလည်းဖမ်းဆီးမှုနဲ့တေဆုံးသူတွေရှိနေပါတယ်။ဒီကနေ့ရန်ကုန်မြို့မြင်းနီခုံဂုံးကျော်တရားပေါ်ကစင်တာပြစရံရေးထားတဲ့ပင်တိုင်းကိုရဲတွေကလာဖြုတ်ပြီးရဲကားရဲ့နောက်ဖုံနဲ့ထည့်လိုက်တဲ့အချိန်မှာဘုံပေါက်ကွဲခဲ့ကြောင်းမြင်းနီခုံဒေသခံတဦးကပြောပါတယ်။လက်လုံမိုင်းပေါက်ကွဲခဲ့ပြီးကားနောက်ဖုံးအနှဲငယ်ပျက်စီးသွားတယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ထားပါတယ်။အနာသိမ့်မှုကန့်ကွက်စန္ဒပြပွဲတွေကတော့ရန်ကုန်မန္တလေးမုံရွာပါဝင်ဖားကန့်ဒဝဲလောင်းလုံလက်ပရောင်းကလေးတာမခန်ရမပင်မော်လမြိုင်စတဲ့နေရာတွေမှာလုံခြုံရေးအခြေအနေပေါ်မူတည်ပြီးလမ်းလျှောက်စန္ဒပြပွဲ၊ဆိုင်ကယ်နဲ့လှည့်လည်စန္ဒပြပွဲတွေ၊လျှက်တစ်ပြက်စန္ဒပြပွဲတွေရှိခဲ့ကြပါတယ်။စစ်ကောင်စီကဖမ်းသွားပြီးအလောင်းပဲပြန်ပေးတဲ့ဖြစ်ရပ်တွေကတော့ပြည်မြို့မှာတယောက်နဲ့မုံရွာမှာတယောက်ရှိပါတယ်။မနေ့နေ့လယ်ပိုင်းကမုံရွာစက်မှုဆောင်ရက်ွက်အတွင်ပောက်ကွဲမှုမှာလူတဦးသေဆုံးခဲ့ရပြီးပောက်ကွဲမှုနဲ့ပတ်သက်လို့ဖမ်းဆီးခံခဲ့ရတဲ့လူငယ်နှစ်ယောက်နဲ့ဒီကနေ့တယောက်ကိုအလောင်းပြန်ယူခိုင်းတာဖြစ်ကြောင်းစန္ဒပြခေါင်းဆောင်တဦးက VOE ကိုပြောပါတယ်။မနေ့ကလည်းကချင်ပြည်နယ်မိုင်းနာကျေးရွာကအင်သစ်တပ်ပွဲတစ်ခုမှာစစ်ကောင်စီတပ်တွေဝင်ရောက်စီးနှင်းပစ်ခတ်ရမှာလူတဦးသေဆုံးပြီးအယောက်30လောက်အဖမ်းခံရကြောင်းမိုင်းနာဒေသခံတယောက်ကပြောပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်လအတွင်းတရားလွတ်တော်ရှင်းနေအနည်းဆုံး6ယောက်ဖမ်းဆီးထိန်းသိမ်းခံထားရတဲ့အကြောင်းလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကဒီကနေ့ရက်စွဲနဲ့အစီရင်ခံစာတစ်စောင်ထုတ်ပြန်လိုက်ပါတယ်။အခုလိုဥပဒေပညာရှင်တွေကိုဖမ်းဆီးတာဟာအမှုတွေတွေအတွက်ဥပဒေရေးရာအကြံပေးချက်နဲ့တရားမျှတစွာအမှုစစ်ဆေးခံခွင့်တို့ဆုံးရှုံးစေပြီးဥပဒေရေးရာမှာလွတ်လပ်စွာဆောင်ရွက်ခွင့်အာရုံသွားစေတဲ့အကြောင်းအဲ့ဒီအစီရင်ခံစာမှာဖော်ပြပါတယ်။ဖေဖော်ဝါရီလ1ရက်စစ်အာဏာသိမ်းပြီးကလေးကအဖမ်းခံထားရသူတွေဘက်ကနေဥပဒေကြောင်းအရခုခံကာကွယ်ပေးသူတွေကိုအခုလိုဖမ်းဆီးတရားစွဲတာဟာထိတ်လန့်စရာကောင်းတဲ့သတိပေးချက်မျိုးဖြစ်ကြောင်းနဲ့ဒီလောက်ရဟာရာဇဝတ်မှုမြောက်တဲ့တရားစွဲဆိုခြင်းအဖြစ်ကိုဥတီသွားစေနိုင်ကြောင်း HRW အဖွဲ့အာရှဆိုင်ရာဥပဒေအကြံပေးလင်ဒါလက်ဟာကပြောပါတယ်။ရှေ့နေတွေဟာချင်းချောက်တာဖန်ဆီးခံရမှာတွေကိုကြောက်လန့်နေစရာမလိုပဲသူတို့အလုပ်သူတို့လုပ်ခွင့်ရတယ်နဲ့လို့လည်းသူကပြောပါတယ်။အဖမ်းခံရတဲ့6ယောက်ထဲမှာ3ယောက်ဟာတရက်ခွဲမှအမှုစစ်ချိန်ဖမ်းခံခဲ့ကြရတာပါ။ဦးသန်းလှိုင်ထွန်းကိုမေလ24ရက်နေ့ကနေပြည်တော်တရားရုံးမှာရာထူးကဖယ်ရှားခံရသူမြို့တော်ဝင်ဒေါက်တာမျိုးအောင်ရဲ့အမှုကြားနာပြီးနောက်ဖမ်းပါတယ်။ဒေါ်အေယာလင်းထွန်းကိုမေလ29ရက်နေ့ကအေယာဝတီတိုင်းဒေသကြီးဟင်္ဒရခရိုင်တရားရုံးမှာဖမ်းပါတယ်။ ကချင်ပြည်နယ်ထဲကနိုင်ငံရေးအကျဉ်းသား120ကျော်အတွက်မှုလိုက်ပေးနေတဲ့ဦးသက်ထွန်းဦးကိုတော့ဇွန်လ2ရက်နေ့ကမြစ်ကြီးနားတရားရုံးတက်ဖို့ကြိုးစားချိန်မှာဖမ်းပါတယ်။နောက်ထပ်အဖမ်းခံရတဲ့ဥပဒေကြိုးဆောင်တွေကတော့ဒေါ်မေဇွန်ကိုဒေါ်နီလာနဲ့ဖုံးမြတ်သူတို့ဖြစ်ကြပါတယ်ရှင်။ COVID တတိယလိုင်းစားနေတဲ့မြန်မာနိုင်ငံမှာအခုရက်ပိုင်းအတီးပြုတ်လူနာသစ်နေ့စဉ်1000ကျော်ရှိလာနေပြီးမလို့အပ်ရင်အိမ်ပြန်မထွက်ဖို့ကန့်သတ်မြို့နယ်လဲ20အထိရှိလာပါတယ်။ကူးစက်မှုတိုးလာနေတဲ့နေပြည်တော်မှာဌာနဆိုင်ရာဖွဲ့စည်းတွေလုပ်ငန်းရှင်တွေပြည်သူတွေအနေနဲ့လူစုလူဝေးနဲ့အခမ်းအနားတွေမလုပ်ကြဘို့နဲ့ရုပ်ရှင်ရုံဘော်ဒါဆောင်မူချိုချောင်းတွေကိုဇူလိုင်လကုန်ဒီပိတ်ထားဖို့ဇူလိုင်လ1ရက်နေ့စွဲနဲ့ထုတ်ပြန်ပါတယ်။ Stay at home ထုတ်ပြန်တဲ့ဒေသတွေကတော့အတီးပြုတ်လူနာသစ်361ယောက်ရှိလာတဲ့ပဲခူးတိုင်းကတာယာဝတီနဲ့မင်းလာမြို့တွေမန္တလေးတိုင်းတွေကချမ်းမြတာစီချမ်းအေးတာဇံပြည်ကြီးတခုမဟာအောင်မြေအောင်မြေတာဇံပတိန်ကြီးနဲ့အမရပူရမြို့နယ်စတဲ့ခုနှစ်မျိုးတို့ပါဝင်ပါတယ်။ပဲခူးတိုင်း၊ရန်ကုန်တိုင်း၊စကိုင်းတိုင်း၊မကွေးတိုင်း၊ရှမ်းပြည်နယ်၊ဧရာဝတီတိုင်း၊မန္တလေးတိုင်း၊ကရင်ပြည်နယ်၊မွန်ပြည်နယ်၊ချင်းပြည်နယ်၊ရခိုင်ပြည်နယ်၊ကချင်ပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာကိုဗစ်ရောဂါကူးစက်သူတွေရှိနေပါတယ်ရှင်။ COVID-19 ကာကွယ်ဆေးအာဏာသိမ်းပြေဝရပြီးရောဂါပိုးကူးစက်မှုကအမှန်တကယ်အကာအကွယ်ပေးနိုင်အောင်ဆေးထိုးသူတွေအနေနဲ့ကာကွယ်ဆေးနှလုံးစလုံးအပြည့်အဝထိုးကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဖွဲ့ထားတဲ့ COVAX ကကမ္ဘာနိုင်ငံတွေကိုတိုက်တွန်းနေပါတယ်။အိန္ဒိယမှာပထမဆုံးတွေ့ခဲ့တဲ့ Delta မျိုးကွဲဗိုင်းရပ်စ်ဟာကိုရိုနာရောဂါဖြစ်ပွားမှုအဆုံးသတ်တော်မဲ့အမေရိကန်အတွက်အကြီးမားဆုံးခြိမ်းခြောက်မှုဖြစ်လာတဲ့အကြောင်းရောဂါကူးစက်မှုထိန်းချုပ်ရေးဆိုင်ရာကျွမ်းကျင်သူဒေါက်တာအန်တိုနီဖောင်စီကမကြသေးခင်ကပြောခဲ့ပါတယ်။ဂျွန်ဆန်ဂျွန်ဆန်ကလည်းတခါတည်းပဲထိုးရတဲ့သူတို့ရဲ့ COVID-19 ကာကွယ်ဆေးဟာကူးစက်မြန် Delta virus ကိုသာမကတခြားကူးစက်ပြန့်နှံ့နေတဲ့ SARS-CoV-2 virus ကိုလည်းကောင်းကောင်းကာကွယ်ပေးနိုင်တယ်လို့ကြာသာရေးနေကထုတ်ပြန်ပါတယ်။ American ဟာအခုတည်းတော့ COVID ရောဂါကူးစက်မှုမှာ 33.8% သန်းနဲ့ထိတ်ဆုံးမှရှိနေဆဲဖြစ်ပြီးအိန္ဒိယက 30.4% သန်းနဲ့ဒုတိယ၊ဘရာဇီးက 18.6% သန်းနဲ့တတိယရှိနေပါတယ်။ကမ္ဘာမှာပိုးတွေတည်ပြုတ်လူနာပေါင်း 129.6 သန်းသေဆုံးသူ၄သန်းနီးပါးနဲ့ကာကွယ်ဆေးထိုးပြသူစုစုပေါင်းကတော့3 ဘီလီယံရှိတဲ့အကြောင်း Hopkins COVID ဆေးသုတေသနဌာနရဲ့မှတ်တမ်းမှဖော်ပြထားပါတယ်ရှင
်။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိ5.19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင
်။ဟောကြားနေညပိုင်း VOA American တန်ရဲ့ထိတ်တဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာအပါအဝင်ကမ္ဘာနိုင်ငံပေါင်း18နိုင်ငံကိုလူကုန်ကူးမှုတိုက်ဖျက်ရေးပူပေါင်းဆောင်ရွက်တာအလွန်နှေးပါးတဲ့နိုင်ငံတွေအဖြစ်အမေရိကန်ဆိုရရဲ့နှစ်စဉ်အစီရင်ခံစာထဲမှာဖော်ပြလိုက်ပါတယ်။မနေ့ကထုတ်ပြန်တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနလူကုန်ကူးမှုအစီရင်ခံစာထဲမှာမြန်မာနဲ့အာရှကတရုတ်၊မြောက်ကိုရီးယား၊မလေးရှား၊အာဖဂန်နစ္စတန်ပြင်ရုရှားနဲ့အာဖရိကနိုင်ငံတချို့ပါတဲ့ဒီနိုင်ငံတွေမှာလူကုန်ကူးမှုတိုက်ဖျက်ရေးအပြတ်ကွက်ဆုံးဖြစ်နေတယ်လို့ဖော်ပြလိုက်ပါတယ်။ဒီလူကုန်ကူးမှုတိုက်ဖျက်ရေးမှာပူပေါင်းဆောင်ရွက်မှုအလွန်နှေးပါးတာဒါမှမဟုတ်ပြက်ကွက်တဲ့နိုင်ငံကိုအဆင့်3ပူပေါင်းဆောင်ရွက်မှုနည်းပါတဲ့နိုင်ငံကိုအဆင့်2နဲ့ပူပေါင်းဆောင်ရွက်မှုလုံလောက်တဲ့နိုင်ငံကိုတော့အဆင့်1သတ်မှတ်ပေးတဲ့ဒီလူကိုယ်ကူးမှုတိုက်ဖျက်ရေးအစီရင်ခံစာထဲမှာအရှိတောင်အာရှကလာအိုစ်၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကတော့အဆင့်2ရခဲ့ကြပါတယ်။ Trafficking in Person Report လို့ခေါ်တဲ့ဒီအစီရင်ခံစာထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကကမ္ဘာတစ်ဝှမ်းကလေးငယ်တွေပါဝင်လူ25သန်းလောက်ဟာလူကုန်ကူးမှုရဲ့သားကောင်တွေဖြစ်နေကြပြီးသူတို့ရဲ့လူခွင့်ရဲ့ဂုဏ်သိက္ခာစော်ကားခံရတယ်လို့ဆိုလိုက်ပါတယ်။ဝန်ကြီးဘလင်ကန်ကဆက်ပြီးအခုလိုလူကုန်ကူးခံရသူအတော်များများကလိန်ကျုံဘဝကိုအတင်းကျပ်တွန်းပို့ခံရသူတွေစက်ရုံတွေမှာအဓမ္မအလုပ်ခိုင်းခံရသူတွေလက်ခွင်းတွေမှာအလုပ်လုပ်ရသူတွေနဲ့လက်နက်ကင်ဖွဲ့တဲ့ရောက်သွားရတဲ့သူတွေဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်တွေအနေနဲ့အဓိကစစ်အခြေစိုက်စခန်းဖြစ်တဲ့ Bagram Leaders Camp ကနေထွက်ခွာသွားကြပါပြီ။ဒီလေတဲ့စခန်းကိုတော့အာဖဂန်မျိုးသားလူချင်းရေးတပ်ဖွဲ့တွေလက်ထဲလွှဲပေးလိုက်ပြီးလို့လည်းအမည်မဖော်လိုတဲ့အမေရိကန်ကာကွယ်ရေးဌာနအရာရှိသူက VO ကိုအတည်ပြုပါတယ်။အာဖဂန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဖေဝတ်အမန်ကလည်းအမေရိကန်နဲ့မဟာမိတ်တပ်တွေအားလုံးဒီလေတဲ့စခန်းကနေမနေ့ညကထွက်ခွာသွားပြီး အာဖဂန်မျိုးသားကာကွယ်နယ်လုံခြုံရေးတပ်ဖွဲ့ကဆက်တာဝန်ယူကအကြမ်းဖက်မှုတွေဆက်တိုက်ဖြတ်ကာကွယ်သွားမှာပါလို့ဒေတာကနေပြန်ဖြေခဲ့ပါတယ်ကာဘူးမျိုးတော်မြောက်ဘက်38မိုင်ကွာကဒီလေးရက်စခန်းကိုအမေရိကန်တပ်ဖွဲ့တွေအနည်း20နီးပါးထိန်းချုပ်ခဲ့ပြီးတာလီဘန်တွေကိုစစ်ဆင်တာနဲ့2000ခုနှစ်စက်တင်ဘာ17ရက်နေ့ကအမေရိကန်ကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့အယ်ခိုင်ဒါခေါင်းဆောင်တွေကိုခြေမုံးတာတွေမှာအဓိကသုံးခဲ့တာပါအာဖဂန်နစ္စတန်မှာဆက်ကျန်နေတဲ့အမေရိကန်တပ်တွေကိုကုတ်ကဲဖို့တော့အာဖဂန်ဆိုင်ရာတပ်မှုဗိုလ်ချုပ်ကြီးအော်စတင်စကော့မေလာကြံနေခဲ့မယ်လို့အမေရိကန်ကာကွယ်ရေးဌာနရရှိကဆက်ပြောပါတယ်ခင်ဗျာတရုတ်နိုင်ငံမှာနျူကလ িয়ার လက်နက်တွေပုံမတိဆောက်လာတဲ့အပေါ်အမေရိကန်ဘက်ကစိုးရင်ကြောင်းထုတ်ပြောလိုက်ပါတယ်တရုတ်နိုင်ငံအနေနဲ့နျူကလ িয়ার တပ်ဖွဲ့တွေအလင်းမြန်ထူထောင်လာတာကစိုးရင်စရာကောင်းနေပြီးမတိမငြိမ်မှုတွေဖြစ်စေမဲ့အန်ဒီရဲ့ရှော့ချရေးဆွေးနွေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကမနေ့ကတိုက်တွန်းလိုက်ပါတယ်နိုင်ငံခြားရေးဌာနပြောခွင့်ရနက်ပရက်စ်ကတရုတ်ရဲ့အခုလိုတွဲမြင့်လှုပ်ဆောင်လာမှုတွေပိုတည်တာလာပြီးမူလခုခံတားဆီးရဲ့အတွက်အ ਨੇ ဆုံးအင်အားအခြေခံမဟာဗျူဟာကနေပြောင်းလာပုံရတယ်လို့ပုံမှန်သတင်းစာရှင်းလင်းပွဲမှာစိုးရင်တကြီးသုံးသပ်လိုက်ပါတယ်တရုတ်နိုင်ငံနောက်ပိုင်းတဲကနာရာတဲ့မစ်ဆိုင်းဒုံးမြောက်စခန်းတစ်ပေါင်း100ကျော်တိစောက်ထားပြီလို့ဝါရှင်တန်ပို့သတင်းစာကရေးသားခဲ့တာကိုတုံ့ပြန်ခဲ့ရမှာပြောခွင့်ရပရက်စ်ကဒီတိုးချဲ့တိစောက်မှုတွေကထင်ရတာထက်အများကြီးမြန်ဆန်မြင့်မားနေတဲ့သဘောရှိတယ်လို့လည်းဆိုခဲ့ပါတယ်ဒါအပြင်ဘာကြောင့်တရုတ်ကအခုလိုလှုပ်လာတာရဲ့တကယ့်ရည်မှန်းချက်ပေါ်မေးခွန်းထုတ်စရာစိုးရင်စရာဖြစ်လာနေတာမို့အမေရိကန်အတွက်တော့ဖြစ်လာနိုင်တဲ့အန္တရာယ်တွေရှော့ချရေးလက်တွေလှုပ်ဖို့အရေးပါလာတာကိုပြနေတယ်လို့လဲ Price ကဆက်ပြောခဲ့ပါတယ်။ဒါကြောင့်တရုတ်စိုးရအနေနဲ့အခုလိုလက်နက်ပြဆိုင်မှုတွေမတိမငြိမ်ဖြစ်လာနိုင်တဲ့အန္တရာယ်ရှော့ချရေးအတွက်လက်တွေကြကြလုံနိုင်တာတွေကိုအမေရိကန်နဲ့ဆက်ဆွေးနွေးဖို့တိုက်တွန်းလိုတယ်လို့လဲအမေရိကန်နိုင်ငံခြားရေးပြောခွင့်ရကထည့်ပြောခဲ့ပါတယ်ခင်ဗျာ။ဒီထိန်ဘီလီယံနာတစ်ထည်ကြီး Richard Branson ကအမေရိကန်ဘီလီယံနာတစ်ထည်ကြီးအမေဇုန်ကုမ္ပဏီထူထောင်သူထက်အရင်ဥအောင်အာကာသခီးနှင်နိုင်ဖို့ကြိုးစားနေပါတယ်။အခုလိုသူထက်ကအာကာသရဲ့အရင်ရောက်ရေးငွေကြေးတက်နိုင်သူတွေပြိုင်ပွဲကြီးမှာဒီထိန် Virgin Group ကုမ္ပဏီကြီးထူထောင်သူ Branson ကအမေဇုန်ထူထောင်သူ Jeff Bezos ထက်ကိုယ့်ရဲ့စော်ပြီးအာကာသရဲ့ခီးနှင်သွားမယ်လို့မနေ့ကကြေညာလိုက်ပါတယ်။အာကာသခီးသွားလုပ်ငန်းကုမ္ပဏီတွေပါပူးတွဲထူထောင်ထားတဲ့ဒီတစ်ထည်ကြီးနှစ်ဦးအနေနဲ့အခုလိုကျော်ဝချမ်းသာလွန်သူတွေသာတက်နိုင်တဲ့ကမ္ဘာအပြင်ထွက်အာကာသလေယာဉ်ခီးစဉ်ကဏ္ဍမှာဥဆောင်ထားပြီးအခုလိုအပြိုင်ကျဲလာကြတာပါအမေဇုန်လုပ်ငန်းရှင်ဘန်ဆော့စ်ကဇူလိုင်လ20ရက်နေ့မှာသူ့ကုမ္ပဏီတစ်ခုဖြစ်တဲ့ Blue Origin ရဲ့ New Shepard အာကာသဒုံးရင်စခန်းကလွတ်တယ်မဲ့ပထမဆုံးလူသားမောင်းအာကာသလေယာဉ်မှာသူ့ညီနဲ့အတူလိုက်သွားမယ်လို့ပြီးခဲ့တဲ့လကပြောပြီးမှအခုလိုဖြစ်လာတာပါအရင်တည်းကအာကာသကိုသူ့ကုမ္ပဏီပိုင်ခီးတဲ့တင်လေယာဉ်တွေမလွတ်ခင်အရင်တက်ဖို့ပြင်နေတဲ့ပြည်ထိုင်တထေကြီး Branson ကတော့ရာသီဥတုကောင်းရင်အစောဆုံးအနေနဲ့အခုဇူလိုင်17ရက်နေ့မှာ Spaceship 2 Unity အာကာသလေယာဉ်ရဲ့အထူးကီးစင်မှာလိုက်ပါသွားဖို့ရှိတယ်လို့ Virgin Galactic ကုမ္ပဏီကကြေညာလိုက်ပါတယ်ခင်ဗျာ Direct from Washington The Voice
of America The VOA ထိတ်တန့်ရောက်သတင်းတွေကိုမက်ခွာညိုနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်စစ်ကောင်စီဘက်ကနေအာဏာထိမ်းပြီးတော့9လကျော်ကြာတဲ့အထိဆန္ဒပြပွဲတွေပောက်ကွဲမှုတွေဇက်တိုက်ရှိနေပါတယ်ဆရာနာရှင်စန့်ကျင်လှုပ်ရှားသူတွေကိုလည်းစစ်ကောင်စီဘက်ကဆက်ပြီးတော့နှိပ်ကွပ်နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲစစ်ကောင်စီဘက်ကဖမ်းဆီးခေါ်ဆောင်သွားခံရတဲ့ပြည်မျိုးကပြည်သူတဦးနဲ့မုံရွာကပြည်သူတဦးအလောင်းမဲပြန်ရခဲ့ပါတယ်။ကချင်ပြည်နယ်ဝိုင်းမော်ဘက်မှာလည်းအိမ်သစ်တပ်ပွဲကျင်းပနေတဲ့အိမ်ကိုစစ်တပ်ကဝင်စီးလို့တေဆုံးမှုရှိခဲ့ပြီးလူ30လောက်ဖမ်းခံခဲ့ရပါတယ်။ရန်ကုန်ကလာတဲ့သတင်းမခင်ဖြူထွေးပြောပြပေးပါရှင်
။ဇူလိုင်လ2ရက်ဒီကနေ့မနက်8:00ဝန်းကျင်လောက်ကရန်ကုန်မြို့မြင်းဒီကုန်းဂုံးကျော်တံတားပေါ်မှာဘုံပေါက်ကွဲတာဖြစ်ခဲ့ပါတယ်။တရားပေါ်မှာချိတ်ဆွဲထားတဲ့ဆန္ဒပြစာသားကိုရဲတွေလာဖြုတ်တဲ့အချိန်ရဲကားထဲမှာပောက်ကွဲခဲ့တာလို့မြင်းဒီကုန်းမှာနေထိုင်သူတို့ကပြောပါတယ်
။ဘလိုင်းတော်သူတို့လာအောင်ဖြုတ်တယ်လေ။တရားပေါ်မှာချိတ်ခဲ့တော့လာဖြုတ်တာချုပ်တော့အဲရဲကားရောက်လာတဲ့အချိန်မှာအဲခိုင်နဲ့ကွက်တီနီရွာလောက်ကိုပောက်သွားတယ်လေထားပါဗျ။ချိန်ကမ်းလို့တော့သိမရှိပါဘူးဗျ။၈နာရီ၁၀မိနစ်လောက်ပဲဖြစ်တော့ဆိုတော့သူတို့ပိတ်ထားတာ9နာရီခွဲလောက်ထိကိုပိုင်းကုန်းကျော်စားဖို့အလုံးစုံကားကြီးပြီးမချက်ဘူးနော်အဲ့လိုအနေထားပြီးကိုပိတ်ဆက်ကြကားကြီးကိုထွက်သွားတဲ့လူကြီးကဟိုလိုမဆိုရုံသားရုံတက်သူတွေတောင်မှကျုပ်ဝိတ်ဒီပဲစစ်တဲ့အနေထားမျိုးအဲ့လောက်ထိကိုစစ်တယ်က
ြဒီဖြစ်စဉ်နဲ့ပတ်သက်ပြီးဂုံဒရာဘော်ကချိတ်ဆွဲထားတဲ့ဆန္ဒပြအဝိစာကိုဖြုတ်သိမ်းပြီးရဲကင်းလက်ရင်နောက်ဖုံးအတွင်ထဲတဲ့အချိန်မှာလက်လုံမိုင်းပောက်ကွဲခဲ့ပြီးကားနောက်ဖုံးအနေငယ်ပျက်စီးသွားတယ်လို့ပြောပါတယ်ဒီမိုင်းခွဲခဲ့တဲ့တရက်ခန့်ကိုဖမ်းဆီးရမိနိုင်ဖို့အတွက်စူးစမ်းနေတယ်လို့စစ်ကောင်စီဘက်ကတော့တုံ့ပြန်ပြောဆိုထားပါတယ်မနေ့ကနေ့လယ်ပိုင်းတုန်းကလည်းမုံရွာမြို့ဆက်မှုဆောင်ရက်ကွက်မှာပောက်ကွဲမှုဖြစ်ခဲ့ပြီးတဦးသေဆုံးခဲ့ပါတယ်။ပောက်ကွဲမှုဖြစ်ဖြစ်ပြီးချင်းမှာစစ်ကောင်စီတပ်တွေရောက်လာပြီးလူငယ်တအူးဖမ်းဆီးခံခဲ့ရပါတယ်။ ညနေပိုင်းမှာတော့ဖန်စီကန်လူငယ်နှစ်ဦးတည်းကတဦးရဲ့အလောင်းကိုလာထုတ်ဖို့မိသားစုထံကိုဆက်သွယ်လာတယ်လို့မုံရွာပင်မတပိတ်စစ်ကြောင်းကကိုတန်းကျော်ဦးကပြောပါတယ
်။မင်းရဲ့သူတို့ကပေါ့နော်ဒီမင်းဟာ2-3 နှစ်လောက်မှဖြစ်တာပေါ့အဲ့ဒီစမှုစုံထဲမှာဖြစ်တာလေ။ပြီးပြီးတော့သူတို့ဖန်ခေါ်သွားတာ2ယောက်ဖန်ခေါ်သွားတယ်2ယောက်ဖန်ခေါ်သွားပြီးတော့ဖြစ်ကြောင်းအိမ်မှာကအဲ့ဒီတရားဝတ်တည်သွားတယ်။မင်းအဲ့ဒီဟာညနေပိုင်းလောက်မှာပေါ့နော်ဘုံပေါက်ကပြီးညနေပိုင်းလောက်မှာဖန်သွားတယ်။အဲ့ဒီစစ်ချင်းမသိမကြနိုင်ဘလောက်နေသူတို့အိမ်ကိုဖုန်းဆက်တယ်ပေါ့အလောင်းဒီဘောကအလောင်းလာထုတ်ပါသေးတယ်သူဖုန်းဆက်တယ်ဒါပေမဲ့အလောင်းကတော့ရင်ခွေးရုံစီစီကြီးရောက်မလာဘူးပေါ့နော
်စစ်ကောင်စီတက်တွေဖမ်းဆီးသွားတဲ့နောက်တူကိုလည်းစစ်ကြောရေးမှာစစ်ဆေးနေစေဆိုတာသာသိရပြီးဘယ်လိုအခြေအနေရှိသလဲဆိုတာမသိရဘူးလို့ပြောပါရယ်မုံရွာမှာစစ်ကောင်စီတက်တွေကလုံချိုရင်အင်အားကို2ဆလောက်တွန်းမြင့်ထားတဲ့ကြားကနေမရရအောင်ဆက်အနာရှင်စန့်ကြည့်ရေးဆန္ဒပြစစ်ကြောင်းတွေကလည်းချီတက်နေကြဆဲဖြစ်ပါရယ်ဒီကနေ့ဆန္ဒပြစစ်ကြောင်းမှာကြုံရတဲ့အခြေအနေတွေကိုမုံရွာပင်မတပိတ်စစ်ကြောင်းကကိုတန်းကျော်ဦးကအခုလိုပြောပြပါရယ်
ကနပြဝေးရတော့ဟိုတဖြည်းဖြည်းနဲ့ပို့ပြီးတော့ကြက်လာတယ်ပေါ့နော်ဒီနေ့ဆိုလည်းကျွန်တော်တို့အခက်ခဲကြတဲ့နေ့လို့ရတယ်ပေါ့ဒီနေ့မှတော့ကျွန်တော်တို့ဟိုဘက်ကလည်းအပြင်းထန်ပြီးနေတယ်ကျွန်တော်တို့ဘက်ကလည်းအာဏာရှင်ကိုအပြင်းထန်စန့်ကျင်တန့်ကွက်ကြအောင်ကျွန်တော်ဒီမျိုးစုတွေချုပ်ပြီးတဲ့ခါမှာဒီဟိုတန်ပြန်အာဏာပြန်ဆန်တာပေါ့ဗျာအဲ့လိုမျိုးပုံစံမျိုးတွေကျွန်တော်တို့ပြန်လုပ်တယ်ပေါ့ဟုတ်တာစီလန်းပေါ့နော်တာစီလန်းမှာတာစီလန်းရဲ့တာစီဈေးပေါ့ဒီလူစီကားရဲ့တာစီဈေးမှာကျွန်တော်တို့ဖြည့်ချင်းတပိတ်ရောက်ကြတဲ့ပိတ်ကျွန်တော်တို့လုပ်တယ်အော်စစ်ကောင်စီရောအကြီးအဲ့ဒီရမ်းမှာတော့ကျွန်တော်တို့အမြဲတမ်းတွားလာပြီးတော့ချေချောက်နေတာရှိရပါတယ်သူတို့ကကျွန်တော်တို့တပိတ်ကြောင်နေဖြူဖို့တက်ကိုအမြဲတမ်းဒီပိုင်းတိုင်းနဲ့ပုံမှန်ပတ်တယ်ပြီးတော့ဒီအရေးဖို့တွေလွတ်ထားတယ်ပေါ့နော်ဒါပေမဲ့ကျွန်တော်ဒီနေ့စစ်ကောင်တော့မှဟိုတကယ်ပြီးကန်ဒီမှာအရေးဖို့တွေဖုံးဆက်လိုက်လို့မကျွန်တော်တို့ဟိုလူစုခွဲလိုက်ရအမြဲတမ်းလူစုခွဲလိုက်ရတာမျိုးရှိတယ်အဓိကတော့သူတို့ကကျွန်တော်စစ်ကောင်တွေကိုဖြူဖို့အတွက်ပတ်ကင်းကတော့အမြဲတမ်းအရင်ကတည်းပို့ပြီးတော့လုံငယ်နှစ်ဆတိုးပြီးပတ်တာရှိတယ်ပြီးတော့အရေးဖို့တွေပေါ့နော်တို့တွေလည်းအနေနဲ့လို့အရင်ကတည်းပုံကြီးချလာတာမျိုးရှိရပေါ့ဒီကြားထဲနဲ့ကျွန်တော်လောရတာအနေတော့အရင်များတယ်ပြော
ပဲကိုးတိုင်းပြည်မျိုးဖိုးခေါင်ကျေးရွာကအသက်34နှစ်အရွယ်ဦးစိုးမင်းဆိုသူကိုတော့မြရွာစာတင်ကျောင်းတကားဖျက်ဆီးမှုနဲ့ဆွဆွဲခံရပြီးစစ်ကောင်စီတပ်တွေကဇွန်လ29ရက်နေ့ည7နာရီမှာဖမ်းဆီးသွားပါတယ်ဇူလိုင်လ1ရက်နေ့မှာအရက်ဝင်းနဲ့စစ်သား2ယောက်ကအိမ်ကိုရောက်လာပြီးဦးစိုးမင်းဟာဇွန်လ30ရက်နေ့အကျဉ်းသားတွေလွတ်တဲ့ဆင်းထဲမှာပါပေမဲ့လို့အဲ့ဒီနေ့ည2နာရီလောက်မှာတက်ပြီးတော့သေဆုံးသွားပြီးလက်ရှိမှာပြည်မျိုးစေးရုံရင်ခွဲရုံကိုပို့ဆောင်ထားလို့အလောင်းထုတ်ဖို့ပြောလာတာလို့ဆွေမျိုးတော်ဆက်တဲ့သူကပြောပြပါဗျ။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်မိုင်းနာကျေးရွာမှာတော့အိမ်သစ်တပ်ပွဲပြုလုပ်နေတဲ့ဥအင်ကောင်စော်အောင်ရဲ့နေအိမ်ကိုဇူလိုင်လ1ရက်မနေ့ကမနက်စောစောပိုင်းမှာပဲစစ်ကောင်စီတပ်တွေကအင်အားအပြည့်နဲ့ဝင်ရောက်စီးနှင်းပစ်ခတ်လို့တဦးသေဆုံးပြီးလူ30လောက်ဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတဦးကပြောပါရယ်ဝင်ရောက်စီးနှင်းပစ်ခတ်ခံရမှုနဲ့ပတ်သက်ပြီးမိုင်းနာကျေးရွာဒေသခံတဦးကအခုလိုပြောပါရယ
်မနေ့ကကျမတို့ကတမတ်ပန်ကြမှာပဲကျမတို့ကနတ်နိုးတာပေါ့နတ်နိုးတော့တဲ့အခုလိုဒီနေ့တိုက်ပွဲဖြစ်ပြန်ပြီဆင်းတယ်ဆိုရင်မှနောက်ကျတော့ကျမတို့ဈေးထွက်လာတဲ့ခါကျတော့အဲ့လိုဒီ interpret မှာဝင်ပြီးတာပါဗျာပေါ့နော်လူအယောက်30လောက်ဖမ်းဆီးသွားတယ်ကအဲ့လောက်ပဲကျမတို့ကြားရနေတော့အော် in the double ဆိုတော့တော့မိအိုဘာလဲအေးသေးပေါ့နော်ဆင်းမျိုးတားချင်းနေလဲအများကြီးလာကြတယ်လို့ပြောတယ်အဲ့ကတယောက်သူဦးတယောက်ပဲဖြစ်မှာပေါ့နော်အဲ့ဒူသေးသေးဆိုတော့အတိကျလေကျွန်တော်လည်းမသိရတယ
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်ကစပြီးဇူလိုင်လ1ရက်နေ့အထိစစ်ကောင်စီတပ်ဖွဲ့တွေရဲ့လက်ချက်ကြောင့်ကလင်းငယ်တွေအပါအဝင်တေဆုံရသူစုစုပေါင်း885ယောက်ရှိနေပြီလို့နိုင်ငံရေးကျင်းသားများကူညီစောက်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်AAPP ရဲ့ထုတ်ပြန်ချက်တွေဟာချက်ကားလုံးနဲ့လို့စစ်ကောင်စီဘက်ကတော့တုံ့ပြန်ထားပါတယ်ရှင်
။မက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။စစ်အုပ်ချုပ်ရေးကောင်စီဘက်ကထုတ်ပြန်ထားတဲ့အကျဉ်းသားဥယျာဉ်အတိုင်းပြန်ပြီးတော့မလွတ်သေးလို့ဒီပုံမှန်905ကကြီးနဲ့ဆွဲဆိုခံထားရတဲ့အကျဉ်းသား900ကိုအင်းစိန်ထောင်ကနေပြန်လွတ်ပေးလိုက်တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်။တကယ်တမ်းတော့ဒီထက်ပိုပြီးတော့နည်းတဲ့အရေးအတွက်ပဲလွတ်မြောက်လာတယ်လို့အကျဉ်းသားတွေကိုလိုက်ပါကူညီပေးနေတဲ့ရှင်နေတွေကပြောပါတယ်။စစ်ကောင်စီကထုတ်ပြန်တဲ့အတိုင်းလွတ်မြောက်ခဲ့ကြသလားဆိုတာကိုလည်းပြန်ပြီးတော့စစ်စစ်ဖို့ခက်ခဲနေတယ်လို့ရှင်နေတွေကဆိုပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ဦးသိန်းထိုင်ဦးပြောပြပေးပါရှင်။
ရန်ကုန်အင်းစိန်ထောင်ကနေဗိုလ်တပ်ကပြန်လွတ်ပေးလိုက်တဲ့အကျဉ်းသားရေတွက်ဟာ921ယောက်ရှိတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပေမဲ့တကယ်တမ်းပြန်လွတ်လာတဲ့ရေတွက်ကအငင်းပေါ်စရာဖြစ်နေပါတယ်ပြန်လွတ်လာတဲ့အကျဉ်းသားတွေရဲ့အချက်အလက်ကရှင်းနေရစီကိုမရောက်တဲ့အတွက်ဒီရေတွက်မှန်ကန်ရလားဆိုတာတက်မပြောနိုင်တဲ့အကြောင်းဒီအကျဉ်းသားတွေကိုလိုက်ပါကူညီပေးနေတဲ့ရှင်းနေတွေက VOA ကိုပြောပါတယ်တကယ်တမ်းအကျဉ်းသား900ကျော်လွတ်မြောက်ခဲ့တဲ့ဆိုရင်အင်းစိန်ထောင်ထဲမှာမြို့နယ်လိုက်ဖွင့်ထားတဲ့အထူးတရားရုံး38ခုကနေပြမ်းပြအယောက်20စီလွတ်မြောက်လာရမယ့်အခြေအနေဖြစ်တယ်လို့ရှင်းနေဥက္ကမောင်မြင့်ကတွက်ဆပြပါတယ်
那拍万一万一新年纪的看嘛，我那觉得有的这样的嘞，说嘞，万来年新年纪也是的。那对于他，过年那十几号钟，六两米出个人，我们是用着只有六万那种，三幺八零啊，那种那三的六两年新年纪。但是呢，一路有包包了他们去，拿了他，今年又把他穿，我只要白露干洗的，在哪里没露过，他离我去没得远啦，他男性动作下去的。
台湾目的上在搞了嘛？第二用户不我们路边，台湾里头路边上有了新的那段，是高级别个图片的一段，马来路我们苏南江都还标牌的。
那在罗马咯，西班牙去的去，过年那是只要路边吧，出来啊，经常我们嘛图片进来了，那边出第二用户嘛，第二座电厂的路里发的路，嘛进来这些产品上的路里叫做第二用户，啊，第二的我们路边的超人那路来一下，去的多，下来去三亚去的去的。
เตียลุดอชินิดอซาลีเอกก็ตรุไลบากุญญีเบนิเดมุรีเดกาลุติชุดตวะเปลุเหมี่ยวเคเดจองเปียวบาเดสมาคมเนี่ยสะเตียลาพี่เดมาพี่สุราก็นาคาก็ทาวเมทีเดทีละอะสุชวาลุลูลีสุชวาลุทีเปลุลีสมาตรุมาหาชิเยนะตีลีสมาลุซะชวาลุสิเยนะชวาลุตั้งเจคามาซาสุชวาลุวะเมียซอซอมิเดชวาลุลูลีละลุตตาปิจาสุชวาลุมะตีสนาปะมุเนเซซะบีบงมางางากาจีเนสเวสุคันทายะตุอะมยาสุ เปลี่ยนเลยลွတ်ลาเลยสวยเมเลยเปลี่ยนไม่ลွတ်ลาดูดิเลยอะมยาบาสิณีดาวะไอ้นี่ก็อินเซ็งตองชื่อมาตาผิดติโกตั้วยอกสองซ้ายแกเลยพ่อกินอูเมนไนก็ตุตาปามลาวุโลพี่โยอีโกคุโลပြောပါเลยอูตายปาลาเรอูตายเบลุจอมบาลาเลยดิตุโลပြောတော့ตะโลอินเซ็งยานนี่โกพะเนียจอเลยไอ้เนี่ยอูก็တော့คะเนียจอเลยไม่ใช่หรอกตายอูอะมยาลงขึ้นมางาละไม่ใช่อูมีนี่ก็เลยเสร็จสีโกดิละวะรออูตาเลย အပြည့်အကျက်တွေလည်းမဟုတ်ပါဘူး။ကျွန်တော်ရဲ့စီရတော့ခါလီချောက်ပါတာပြည့်။ငွေရဲ့ကုန်းရဲ့ဇက်ကိုက်လွတ်မယ်လို့ပါလို့ရှိရယ်။သူတို့တို့တော့ဒါကဘာသောင်းပါလဲ။မင်းကလည်းသောင်းတယ်။အားမမကြည့်။ဒီနေ့ကညနေကတော့ကြားပြန်ပြီးရှိရမင်းလေးပေါ်ရင်းလေးကနေပြည့်လွတ်မယ်လို့အတန်ကြားပြန်ပါလေ။လာမယ့်ဇူလိုင်လ၃ရက်နဲ့၅ရက်နေ့မှာလည်းကျင်းသားတွေကိုနောက်ထပ်လွတ်ပေးဖို့ရှိတယ်လို့သတင်းတွ ကြံပြုထားပါတယ်ခင်ဗျာ
။ဦးသိန်းထိုင်ဦးပြပြပေးခဲ့တာဖြစ်ပါတယ်ရှင်။စကိုင်းတိုင်းဘက်မှာစစ်ကောင်စီတပ်နဲ့ဒေသခံ PDF တပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်နေတဲ့အခြေအနေကိုတင်ပြပေးချင်ပါတယ်။စကိုင်းတိုင်းဒေသကြီးဒီပဲရင်မြို့နဲ့ကောလင်းမြို့တွေမှာစစ်ကောင်စီတပ်နဲ့ဒေသခံ PDF တပ်တွေတိုက်ပွဲဖြစ်နေပါတယ်။ဒီတိုက်ပွဲမှာတော့နှစ်ဖက်အကြမ်းအဆုံးရှိခဲ့တယ်လို့ကောလင်းမြို့ဘက်မှာဆိုရင်လည်းစစ်ကောင်စီကပစ်ခတ်လို့ဒေသခံတွေဒဏ်ရာရတာရှိပါတယ်။ဒီကြောင့်အပြေအဆုံးရန်ကုန်ကလာတဲ့သတင်းကိုရန်နိုင်ပြောပြပေးပါရှင်
။ဒီကနေ့ဇူလိုင်လ2ရက်နေ့မနက်အစောပိုင်းမှာစကိုင်းတိုင်းဒေသကြီးဒီပရင်မြို့နဲ့ကြီးရွာနဲ့ဆက်ပြားချင်းကြီးရွာကြားမှာဒီပရင် PDF တပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့အပြန်အလှန်ပြစ်ခတ်တာတွေဖြစ်ပွားခဲ့ပြီးတော့နှစ်ဖက်အကြဆုံးတွေရှိခဲ့တာပါဒီနေ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တပရင် PDF ကတာဝန်ရှိသူတဦးကတော့အခုလိုပြောပါတယ
်မင်းတို့ဖြစ်ပါလဲဆိုတော့သူကစစ်ကြီးထိုးပြနေနေစဉ်းစားတာပေါ့မင်းတို့ကအင်းအားနောင်နေနေနော်ဘာပေါ့ဘူးမင်းငါဆိုရင်ဒီကပုံမှန်ကြီးမျိုးရှိပါပေါ့အဲ့ဒါကမနေ့ကဘာပေါ့ဒီမှာခွေးလောက်ကနေပို့ထုတ်ဖို့ဖြစ်နေတယ်။အဲဒီဒီပါပါမျိုးရပြီနဲ့ချစ်ချင်းချစ်ပါတော့။ချစ်တဲ့ရင်ပါမျိုးဖြစ်တယ်။တောင်ပေါ်ကကဒီမနေ့နေ့မှာပေါ်ကနေခုမင်းနေဒီမှာခွေးခုနောက်ကျွန်တော်တို့ဟိုဆမဒီမှာခွေးပေါ်နေတော့ပါတယ်။မဘာပြောတော့ပြောမှာပေါ့။ဒီမှာမဘာဘယ်လိုလဲမင်းကြည့်ပြီးပုံးမင်းကြည့်ပြီးဘာဝတ်ထုပေါ့။ဆုံးမှာသမီးမတော်မှာဟိုဒီကြောက်ကိုစကမ်းလမ်းပြမျိုးတော့ပေါ့နော်ဘယ်လိုကြည့်အပကုံကုံပေါ့နော်နောက်ဒီကြောက်ကဘာဒီဘက်ကသမီးမတော်ဘုံကနာကလူောက်ဖြစ်ပါလေဒီမှာလာတော့တယ်ပေါ့ကျွန်တော်ဒီဘက်ကလည်းကျွန်တော်ဒီဘက်နောက်တင်ပေါ့အောင်ကြပါပ
ါစစ်ကောင်စီတက်တဲ့နဲ့တပင်း PDF တို့ဟာပြီးခဲ့တဲ့ဂျွန်လ10ရက်နေ့ကစလို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကလည်းတပင်းမျိုးနဲ့အပိုင်ကကြေးရွာတွေမှာမကြာခဏဆိုသလိုဝင်ရောက်ရှာဖွေဖမ်းဆီးတာတွေပြုလုပ်နေပါတယ်။တစက်ထဲမှာပဲသခိုင်းတိုင်းကောလင်းမျိုးအထွက်ကတောင်ပေါ်မှာဒီကနေ့နေ့လယ်ပိုင်းကစစ်ကောင်စီတပ်တွေနဲ့ကောလင်း PDF တို့တိုက်ပွဲဖြစ်ပွားခဲ့ပြီးအဲဒီနောက်မှာတော့စစ်ကောင်စီတပ်ကမျိုးရင်းမှာဘုံသီးလို့ယူဆရတဲ့လက်နက်နဲ့ပစ်ခတ်လို့အိမ်ခေါင်မိုးပေါက်ပြီးအဲ့ဒီအိမ်မှာနေထိုင်တဲ့မိသားစုဝင်2ဦး lan twa lan la tu thi kai dan ya shi ke ba de di chi ni ko ro ka lin myu kan tu ga
chen ma na yu chin naw ma di si gong si ya di ye do no yin ga ni in a na si yu chin kan no shi ba tu twa le twa kha ma di chen lo cha la ga no ta mo dan yu ma ti ti khan mu phit de ဒီမှာအကြဆုံးရှိတဲ့လူတွေကြားတယ်ပေါ့နော်။မြင်နိုင်ရတော့ကတော့ဒီတိုင်တိုင်ရတဲ့လူတင်တင်လာရေဆိုတော့လေကျွန်တော်တို့အဲ့ဒါတော့ကျွန်တော်မျက်စိနဲ့မြင်လိုက်ပါလေကြာ။ဒီထဲမှာဒီခံမှုကတော့ကျွန်တော်တို့ဒီကနေ့တော့ဒီစကားစကားပါဆိုရင်ဖောက်တယ်ကျွန်တော်ဒီလာတယ်ဟုတ်။ဒီထဲမှာတော့အပြင်းနဲ့ဒီခံမှုမရှိပါဘူးဟုတ်။တင်ညာရကျွန်တော်ဒီလာကြီးပဲတုံးရှိပါလေကြာ။အဲ့ဒီခေါင်းမပေါက်တော့တဲ့အင်္ဂါအမေတမီးနဲ့ရောက်ပါတော့။အမေနဲ့တမီးနဲ့ပေါ့ဟုတ်။အင်းတင်ရတီဆုံးတော့တင်ရမျိုးတော့ခုခုဆိုပြီးတင်ရပါလေကြနောက်တစ်ခုပါလေနောက်တစ်ခါလည်းမြင်ကြည့်တောက်ပါဗျာဒီလမ်းမပေါ်မှာကာတင်းစီတစီတော့ကိုင်းနေဖြစ်တယ်လို့တင်ရပါလေဒီအခုံးမှန်တယ်နော်နောက်တော့လပ်ပြင်းပါဆက်ဟုတ်ပါ
တဖက်အပြန်လန်ပြစ်ခတ်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလည်းသတင်းမထုတ်ပြန်သလို calling PDF ဘက်ကလည်းအတိအကျမဖြေဆိုနိုင်သေးဘူးလို့ပြောပါတယ်သခိုင်းတိုင်းတွင်ကမြို့တော်များများမှာတော့စစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တွေမကြာခဏဆိုးသလိုတိုက်ပွဲတွေဖြစ်ပွားနေပြီးဒေသခံတွေကရရလက်လက်ဆွဲကင်ပြီးစစ်တပ်ကအနာသိမ်းတာကိုစန့်ကျင်နေတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံမှာတကြောပြန်ဖြစ်လာတဲ့ COVID-19 ကူးစက်မှုကာကွယ်နေတဲ့အခြေအနေကိုတင်ပြပေးချင်ပါတယ်ဒေတာတွေမှာတော့ COVID-19 ကပ်ရောဂါကူးစက်သူတွေပိုပြီးတော့တိုးလာနေလို့ဒီကနေ့ဇူလိုင်လ2ရက်နေ့ကနေစပြီးမန္တလေးကမြို့နယ်9ခုနဲ့ပဲခူးတိုင်းနယ်ကမြို့နယ်2ခုကို state at home တတ်မှတ်လိုက်တဲ့အတွက်မြို့နယ်ပေါင်း20လောက်ဒီအိမ်ထဲမှာပဲနေကြဖို့တတ်မှတ်လိုက်ပါပြီဒီလိုမျိုးနေအိမ်ထဲမှာပဲနေဖို့ကန့်သတ်လိုက်တဲ့မြို့နယ်တွေကကပ်ရောဂါကူးစက်မှုနောက်ဆုံးအခြေအနေရန်ကုန်ကလာတဲ့သတင်းပြေဆုံးကိုမဆုမြတ်မွန်တင်ပြထားပါတယ
်ဇူလိုင်လ2ရက်နေ့ကစပြီးတော့မန္တလေးတိုင်းနယ်ကချမ်းမြသာစီချမ်းအေးသာစီပြည်ကြီးတကောမဟာအောင်မြင်နဲ့အောင်မြင်သာဆန်အပါအဝင်ပသိမ်ကြီးအမရပူရာမြို့နယ်တို့ကို stay at home သတ်မှတ်လိုက်ပါတယ်။မန္တလေးမှာတစ်ပတ်အတွင်းတက်ခွဲအတည်ပြုလူနာ952ယောက်နဲ့ covid ကြောင့်သေဆုံးသူ10ဦးရှိခဲ့ပါတယ်။အဲ့ဒီထဲကတစ်ပတ်အတွင်းအတည်ပြုလူနာ85ယောက်ရှိထားတဲ့အောင်မြင်သာဆန်မြို့နယ်မှာတော့လူတွေကိုတီးသန့်ထားဖို့နေရာအခက်အခဲရှိနေတယ်လို့ covid တိုက်ဖျက်ရေးမှာပါဝင်ကူညီနေတဲ့ဓာတ်ပေါင်းစုလူမှုကူညီရေးအသင်းဥက္ကဋ္ဌက VOA ကိုပြောပါတယ
်။ကျွန်တော်တို့အောင်မြင်သာဆန်မြို့နယ်မှာဆိုရင်တိုင်းခြေတက်တူတန်ခါခြေုံအဲ့ဒီခြေုံတွေမှာတော့ကျွန်တော်တို့ဒီကိုဗစ်တန်ရလူနာတွေကိုအဲ့ဒီခြေုံတွေမှာပို့ပြီးတော့ကျွန်တော်တို့ကူတာတာပေါ့ကိုဗစ်လူနာတွေရဲ့အဓိကလိုအပ်ချက်ကတော့ဘယ်လိုလဲကျွန်တော်တို့အတင်းကနေပြီးတော့အောက်ဆီဂျင်အကူအညီပေးရတာတွေရှိတယ်ပေါ့ခီးတွေ့လူနာကြတော့ကျွန်တော်တို့ကဒီလမ်းညွန်နဲ့ကိုဗစ်ဖြစ်တဲ့နေရာတွေကိုကျွန်တော်တို့ကပို့ဆောင်ပေးရတာပေါ့အဲ့ဒီအနေမှာသူတို့ positive ဆိုရင်လည်းအဲ့ဒီဖြစ်တဲ့နေရာအနေပြီးတော့သူတို့ရှင်ကြတဲ့နေရာရှင်ကြတဲ့ခြေမှုပို့ပေးရတယ်။ဒီလိုရှင်ကြတဲ့ခြေမှုပို့ပြေနေပြီလို့ဆိုအိမ်မှာပဲသူတို့ခေါက်ပြီးဖားပေးရတယ်။အဲဒါရဲ့ negative ဆိုရင်တော့အိမ်မှာတခါတည်းပို့ပေးရတာပေါ့။ဒီအနေနဲ့တော့ကျွန်တော်တို့ဘလို့မလုံလောက်ပါဘူး။ဟိုတချို့ဒီ positive လူနာတော်မှကိုယ့်ညီကိုမှလေးဖုံးကွာပြီးပြန်ထားရတာတွေရှိပါတယ
်။အတိပြုလူနာတိုးလာနေပေမဲ့ကယောဂါကာကွယ်ထိ ंछ ုပ်ရေးစီးမြင့်တွေကိုတော့လိုက်နာမှုအားနည်းနေသေးတယ်လို့လည်းသူကပြောပြပါဗျ
။ကိုယ်ဖြစ်တဲ့နေရာတွေလိုက်ပို့တဲ့နေရာမှာတချို့ဒီကအကြောက်တရားမကြည့်ပါဘူးဆိုတာကကျွန်တော်တို့တွေ့ကြရတဲ့အခြေအနေလေးပြောပြမယ်။တဲ့နေရာတစ်ခုမှာဆိုလို့ရှိရင်ရုပ်ရှင်လက်မှတ်ဟုတ်လားတန်းစီပြီးတော့ဝဲနေတယ်လို့သုံးနေတဲ့ဦးဟုတ်လားအဲနဲ့ဂျင်းနဲ့ဖြီးပြီးတော့အဲ့လိုတွေ့နေတယ်ကျွန်တော်တို့စိတ်မကောင်းဖြစ်ခဲ့တယ်။ဒါကဘာကြောင့်လဲဆိုအဲ့ဖြစ်တဲ့နေရာဂိုင်းလိုက်မပေးဘူးမပေးနိုင်ဘူး။ဟိုတော့နဲ့တူတယောက်နဲ့တယောက်အကွာဝေးဒီလောက်နေပါဘယ်ရွေးပဲနေပါဆိုတာမရှိဘူးလာပြီးတော့ဒီမှာဟောလာစစ်ဟိုကိုဗစ်စစ်တဲ့လူတွေကတူနဲ့တူအဲ့ဒီစစ်တဲ့နေတော့ကျွန်တော်တို့အနေနဲ့တော့ပို့ပြီးတော့စိုးရင်တော့ကျွန်တော်တို့တောင်မှကားပေါ်နေအောက်ကိုတိတ်မစင်းရဲဘူးနန့်တောင်လန့်တယ
်ဒီနေ့ကဆက်ပြီးတော့ပဲခူးတိုင်းနဲ့မှာရှိတဲ့တာယာဝတီနဲ့မင်းလာမြို့နယ်တို့ကိုလည်း stay at home သတ်မှတ်ပါတယ်အခုရက်ပိုင်းနဲ့အတီးပြုလူနာဦးရဲ့အများဆုံးရှိနေတဲ့ပဲခူးတိုင်းနဲ့မှာတပတ်အတွင်းမှာအတီးပြုလူနာ1631ယောက်အထိရှိပါတယ်တေဆုံးသူကလည်း၈ယောက်ရှိပါတယ်။အဲ့ထဲကမင်းလာမြို့နယ်မှာတော့အတီးပြုလူနာဟာတရက်အတွင်းမှာ151ယောက်အထိရှိခဲ့တာပါ။မင်းလာမြို့နယ်အတွင်းမှာရှိတဲ့ကေဇေယျပရဟိတအဖွဲ့တွေပူးပေါင်းပြီးတော့မြို့နယ်ချေးရွာရပ်ကွက်တွေအလိုက်အဖွဲ့တွေခွဲဆောင်ရွက်ပေးနေပါတယ်။ဒေသရင်းကူးဆက်သူဥယျာဉ်ထပ်ပြီးတိုးမလာစေဖို့အတွက်ဆောင်ရွက်တဲ့နေရာမှာလိုအပ်ချက်တွေရှိနေတယ်လို့စိန်ကန့်လတ်လူမှုကေဇေယျအသင်းတာဝန်ရှိသူတယောက်က VOA ကိုပြောပြပါဗျာ။
ဒါလို့လောရရတော့အောက်ဆီဂျင်တက်လက်တက်လူနာတွေတော့မရှိသေးဘူး။ဒါပေမဲ့ချိန်မှာဖြစ်တဲ့လက်ရမ်းမှာပြေတုံရအဲ့လိုဖြစ်လာမှာဆိုလို့ကျွန်တော်ကအောက်ဆီဂျင်ကျိုးထူရသဘောပဲ။ဒါပေမဲ့ဒီကပြီးပြီးမလောက်ကားတာလို့ဆိုတော့လောရကျွန်တော်တို့ရှိရချိန်နဲ့လက်ကြံနဲ့လောက်ရတာလို့အခုက 这个留意啊，明年的哟，没老熬过，阿拉百五年啊，留在留心些，留在下面的，主要我也理解了不？过来弄完了，明年的，六十岁，现在的了，明年的明年了，你都不这样子了，我们是拿不到嘛的，现在都啥地方的都要做，你要帮我别人，别人不用别人的了，你更加的明年了不？你更加的明年的，哎，这个不比你多哎个，奥数今年的主要是业务里面来六千呢，因为嘛六千呢，哎，这个奥数今年的，你那个是哪位？我是六万这家的，六万这位的姐嘛。
ချင်းပြည်နယ်စကိုင်းတိုင်းပဲခူးတိုင်းနဲ့ရှမ်းပြည်နယ်အပါအဝင်မန္တလေးတိုင်းမှာရှိတဲ့မြို့နယ်20ကိုယောဂါကူးစက်မှုအခြေအနေကြောင့်မလိုအပ်ရအိမ်ပြန်မထွက်ဖို့အတွက် stay at home သတ်မှတ်တာဖြစ်ပါတယ်။နိုင်ငံတွင်းကယောဂါကူးစက်ခံရသူတိုးလာတဲ့အထက်ကာကွယ်ဆေးထိုးထားပေးသားသူတွေလည်းပါဝင်နေပါတယ်။ကာကွယ်ဆေးတွေထပ်ပြီးရရှိဖို့အတွက်ရုရှားနဲ့တရုတ်နိုင်ငံတို့ကနေကာကွယ်ဆေးတွေကိုမှာယူထားပြီးတော့ဇူလိုင်လအတွင်းမှာကိုဗစ်ကာကွယ်ဆေးတွေမြန်မာနိုင်ငံကိုရောက်ရှိလာမယ်လို့စစ်ကောင်စီဘက်သတင်းတွေကနေတဆင့်ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကရောဂါစတင်ခဲ့ချိန်တည်းကစုစုပေါင်းဆစ်ဆေးခဲ့တဲ့တက်ခွဲနမူနာက2,800,000ကျော်ရှိပြီးတော့အဲ့ထဲမှာအတီးပြုတ်လူနာစုစုပေါင်းက3,600,000နီးပါးရှိနေပါတယ်ရှင်
။မဆုမျက်မှုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။သတင်းတွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့စတိုက်တင်ဆက်ပေးမယ့်အပတ်စဉ်ကဏ္ဍအစီအစဉ်တွေကအမျိုးသမီးကဏ္ဍကိုအရင်ဆုံးနားဆင်ကြရအောင်ပါ။မြန်မာနိုင်ငံမှာဆ ਿਆ နာသိမ်းပြီးတဲ့နောက်ပိုင်းစန့်ကျင်ကန့်ကွက်လှုပ်ရှားမှုတွေမှာပါဝင်တဲ့သူထောင်နဲ့ချီကိုစစ်ကောင်စီကဒီသတင်းပတ်ရဲ့ဗုဒ္ဓဖူးနေ့မှာပဲပြန်ပြီးတော့လှုပ်ပေးခဲ့တာမှာတော့သတင်းမီဒီယာသမား10ဦးကျော်ပါဝင်ပါတယ်။အဲ့ဒီထဲမှာအမျိုးသမီးသတင်းတောက်တချို့လည်းပါဝင်ပါတယ်။ One News ကအလွတ်တန်းသတင်းတောက်မတ်ရွှေကြီးဝင်းကတော့အာနာသိမ်းပြီးတော့ဆယ်ရက်မြောက်နေ့မှာအဖမ်းခံခဲ့ရတာပါ။ပသိမ်ချင်းတောင်မှ9လနီးပါးနေခဲ့ရပြီးတော့ပြန်လည်လွတ်မြောက်လာခဲ့တဲ့အချိန်မှာသူဖမ်းခံခဲ့ရတဲ့အခြေအနေထောင်တွင်းအတွေ့အကြုံတွေကိုမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမတ်ခင်ဖြူထွေးတင်ဆက်ထားတာနားဆင်ပါရှင်။
There's a path we must choose sometimes. Gotta stand up and fight some.
မရွှေယူဝင်းကဒါပြီးခဲ့တဲ့ဇွန်လအကုန်မှာပေါ့နော်ဒီအချင်းသား2000ကျော်ပြန်ပြီးတော့လွတ်ပြီးတဲ့အထဲမှာပါလာတဲ့သတင်းတောက်တွေထဲမှာအမျိုးသမီးသတင်းတောက်တကယ်အနေချင်းလေးတွေထဲမှာတယောက်ပါလာတယ်ဆိုတော့ကျွန်တော်တို့သိရတယ်လေပြန်လွတ်လာတဲ့အပေါ်မှာလေတကယ်ကိုကျွန်တော်တို့ဝမ်းသာပါတယ်အဲ့ဒါကိုလည်းပြောချင်ပါတယ်အဲ့တော့
အခုလည်းအရန်ပျော်နေရပေါ့ဟုတ
်ခုလွတ်လာတဲ့ဆိုတော့အဲ့ဒီပျော်နေတယ်ဆိုတော့ခံစားချက်ပေါ့နော်ဘလို့ခံစားရလဲလွတ်လာတဲ့အချိန်မှာ
လွတ်လာတဲ့အချိန်မှာဘလို့ခံစားရလဲဆိုတော့ညီမဒီပဋိမ္မာအရင်ဆုံးအဖမ်းခံရတာပေါ့သတင်းတောက်တယောက်လည်းဖြစ်တယ်နောက်ပိုင်းဘန်းခံရတော့လို့မိန်းကလေးတယောက်ပြီးတယောက်ပေါ့အခုပသိမ်မှာဆိုရင်အခုကျမတို့အမျိုးသမီးဆောင်မှာဆိုတော့ဖမ်းဆီးခံထားတာ73ယောက်ခဲမှာဆိုရင်ပသိမ်က6ယောက်ပဲပါတယ်အဲ့6ယောက်တည်းကကိုကအစောဆုံးအဲ့လိုအစောဆုံးဖြစ်ပေမဲ့ပထမဒီ73ယောက်ရဲ့အပြင်မှာ2ယောက်လွတ်သွားသေးရဲ့အာမခံနဲ့တယောက်လွတ်သွားရဲ့အဲတယောက်ကကြတော့သူကပါလက်ခံပြီးလွတ်သွားရဲ့အဲ့2ယောက်ကညီမ2လလောက်နေပြီးတော့မှသူကရောက်လာတယ်အရင်ရောက်တော့ပြန်နေတယ်နောက်မှပြန်တဲ့လူတွေတွေ့ရတဲ့အတွက်ကျွန်မအရင်ရောက်တဲ့လူဖြစ်တယ်သူတို့နဲ့အတူတူလိုက်ပြန်နေတယ်အမေအမကန်ကိုသူတို့ကိုပဲပြေးသွားတယ်အဲ့ချိန်မှာလည်းအရန်စိတ်မကောင်းလို့ဖြစ်ပြီးတော့တန်ခဲ့ရတယ်သူတို့တော့ဝမ်းသာရဲပြန်လွတ်တဲ့အတွက်အဲ့တော့ဒီလိုမျိုးပြန်လွတ်မဲ့နေ့ကိုစောင့်နေရပါတော့သူတို့တန်ခါဖြစ်စီဖြစ်စီအပြည့်ရှိရလို့ခိုင်ရဖြစ်စီကိုကလက်ရှိမှာကိုယ့်ရဲ့သားနဲ့ကိုယ့်ရဲ့မိခင်အိုးနဲ့ကိုကခွဲပြီးတော့လူမီရပြန်ရင်းစုံနဲ့ခံဝင်ကြည့်ပဲဖြစ်ဖြစ်ဘယ်လိုဖြစ်ဖြစ်ပြန်မယ်ပေါ့အကောင့်အနေကိုတွေးထားတာပေါ့အရန်ဝမ်းသာသွားရပေါ့ပျော်တာတော့ပျော်တယ်အမေတတိထားမိရတော့ကိုခံဝင်ချက်နဲ့လွတ်တဲ့လူကြောက်ဖြစ်တဲ့အတွက်ကိုကအစိုးရကိုကိုအပြစ်မရှိဘူးလို့လည်းခံယူထားတဲ့လူကြောက်ဖြစ်တော့တတိနေနဲ့လည်းရုတ်တရက်ညနှစ်ချက်ပြီးချိန်နောက်ပြီးဖန်ခံရတဲ့လူကြောက်ဖြစ်တဲ့အတွက်အော်ငါခံအောင်ချက်နဲ့လွတ်တယ်ကွမ်းမဲ့တာပဲမဲ့တတိနဲ့တော့အခုဒီမှာပြန်လာရဲပေါ့နော်အခုအိမ်မှာဆိုရင်လည်းကိုအောင်ကိုဒီစီပဲနေရဲဟုတ်မှအ
ဲ့တော့ခံဝင်ချက်နဲ့ဆိုတော့ခံဝင်ချက်ကဒီဟာကိုကိုကဟိုလုတ်ခဲ့ပါတယ်ဆိုတာမျိုးခံဝင်ချက်ထုတ်ခိုင်းတာလားအခုပြန်လွတ်လာတဲ့ပုံစံက
သူတို့အဲ့ဒီမှာကျမတို့ဒီခန်းမှမှာပေါ့နော်ဒီစစ်တပ်ကထောင်အကြီးကြီးရောဒီရဲဘက်ဆိုင်ရာရဲမှုတွေရောထောင်ပိုင်ကြီးရောညှို့မှုတွေရောပေါ့နော်အဲ့လိုလာပြီးရောသူတို့ဘာကြောင့်လွတ်လွတ်တယ်ပေါ့မိသားစုတွေနဲ့အခွဲခွဲနေရတဲ့သူတို့ဘက်ကကုတ်ချင်းစာလို့ပေါ့နော်အေးဒီဒီလက်ပြန်စီရင်လို့သူတို့လွတ်ပြေးလိုက်တာဖြစ်ပါရဲ့ဆိုပြီးရောသူတို့တက်ဆိုင်ရာသူတို့ဟောပြောတဲ့ပုံစံမျိုးလေးတွေပြောသွားတယ်ပေါ့နော်ပြောပြီးသွားတော့မှသူတို့တက်ဆိုင်ရာဌာနကနေပြီးရောအဲ့တရားသူကြီးနေနေရလာတာလာပြီးတော့ကျမတို့အတုပ်အတုပ်တွေပေါ့အဲ့မှာရှင်ဝင်းပါညာခေါ်ပြီးတော့သူတို့ဘယ်လိုပြောလဲဆိုတော့ရှစ်ရှစ်ရှစ်ကဝင်ခံပါလားမဝင်ခံဘူးဆိုရင်ကျမတို့ကဒီအမှုကိုစက်စင်မှာဖြစ်တဲ့အတွက်ဒီပြန်လွတ်တဲ့အထင်မှာမပါဘူးကြံခဲ့ရမှာတကယ်လို့ဝင်ခံမယ်ဆိုရင်တော့ဒီတစ်ရှစ်ရှစ်ကိုကျမတို့ကနှစ်လနဲ့ဖြတ်ပြီးတော့ကျမတို့ကပြန်လွတ်ပြီးမှာ905ကကြီးနဲ့ဒီသဘာဝဘေးစီပေါ့နော်ဒီအမှုကတော့ကျမတို့တရားဆွဲတဲ့ဒီစစ်တပ်သူတွေပေါ့အဲ့ရနေပြီးတော့တရားရုံးရုတ်သိမ်းွာတင်လိုက်တဲ့တည်းသူကရုတ်သိမ်းပြရ 这是是在哪哟？我看没什么，怎么路啊？没差别路呀嘛？我问他，我说呢，怎么路啊？这车的有没有说呀？路那张变来的，变你瞧看你呀嘛？说，我看马拉文看了，管我东边八路第二的街，怎么路标？我嘛这是去干了，怎么哪里他说你进路为宝，还要怎么补呀？伢们退呀说没有，他就路你不对嘛说？你飞过来困难眼里嘛？你不嘛？你这是去给我偷来的？哎呀，俺要吃么素啊？我伢别么退啊？我说。够嘛了喏，我看那图片没说的，我看来这个，我看你这图片哪张？
老师傅大哥，这些些古肉，我看来呀嘞，咱们今年说说他嘞哈嘞，木牛肉边边有扒拉皮来的，是薄肉嘞，皮大薄哩喏。
OK， 二楼没有包哈，
阿妹
妹卤肉特别有包喏，没卤到我所谓平常牛的，我那么吃完阿不？
哎，里头阿古卤牛，过啊，给咱家罗的，那嘛的要的，有你的吃吗？盘看下嘞，盘的起码嘞，三大家刚上手表，让叔叔看下来说，他说叔叔嘞，他三个人嘛，我妈你的叔叔家的阿罗帮你打包喏。
OK， 我说明天来找你阿罗喏，你妈这边住啊？你三大家的这边你妈住啊？这个在那边三大家的朋友怎么刚上来不
？OK， 哎呦，这今天我们嘛，你给阿拉当阿拉泥巴老撇多阿拉不喏？盘看下来，废话一拉是咯，阿拉对面咯，没嫁给马老呗。盘看来呀，老婆。
啊那，等你的，而且我们家的嘛，来盘看来呀，老婆。
半年你来。
对吧？啊那，等那，等一
年，等
一年，三那啥家，超一年多呢？三那家超一年，对吧？三一年，伢们吃的久，盘看来呀。
说，哎哩，阿拉泥巴家的，一进厂里嘛，你给阿的，起码有八里长度呀嘞。这处理阿只嘛，我等你家的呀 ，solution 耶，伢伢你啥大事的，有八里不？喏，没有种家的，怕的就是盘子看阿的，起码厂内要拿咯，就百里阿的事的出来啥，没有种家的，开家了，你姑姑来我，阿那不得比较不如种个呀嘞，你啥年份看阿拉没有种个呀啦是啦？
这啥年份？阿拉没有了，就阿们是我大拉盘的呀嘞，这处的就不要拿咯。这个看的都是有一点那点不拢没有教的，怎么大拉盘的，怎么来这么看不？哎，拢没有，没修的，怎么是拉米拉？哎，你那块广场的不都来没有大脚盘那里啊？怎么没教的？
老宋家肉够水的，木瓜不能木撇多嘞。
啊，木瓜嘛，不成麻烦呀，宝妈，你这把话别那啥啊那个，对哟，这事情呢是，哎，那苦味是也老甜哟，用心的用心一点点不？哎，你妈我来这看吧，俺呀俺家弟呢是。中间这些人的标过喏，俺们明年啊，超老板中间人就毕业开家了嘛。那学问我，我把我笔记那啥啊的，俺呀俺家弟没有发了的，都等的电脑是了嘛。哦，现在的弟妹是怎么？俺呀俺家弟发来说发来礼的时候嘛，还怎么我中午的时候毕业过喏？怎么我爸妈中午的时候啊？俺呀俺家弟也就是学的，就是那啥啊。
哎哟。这个人家咯，过六点你家嘛的，过不那睡的木梳啊，让嘛地下来没有多便宜的不呢
？OK，
然后哥哥把张盘的留要听嘞。
比如不讲咯，你妈我睡叫你啊咯，第二轮位在那边刚刚输的睡啊不呢？第三轮到输的睡碰到没有？没标过，还没过完来续签的嘞。怎么第三轮到你怎么第三轮挂一下？你怎么在那边嘞？哎呀，所以嘞，过完谷歌，然后谷歌这边嘛标输的。如果他叫来不，所以叫人家说，哎，你在那边里面的，不等里面配合什么，刚刚的时候叫来着不？
啊，古说路线人家比阿那对门那边嘛，潘子看下来，等到底多么样细吧嘞？第六秒，等到底昨天有那钱呢？啊，潘看下来，前年呢不得比了我八面标签嘛嘞？
八面标签嘛来说，这哪有哪来木木罗的钱的标签呢？这哪有昨天去的昨天抓一下哦？在那边刚刚属于这哪有坐起来的看嘛？怎么有男人母的经验多嘞？看吧，怎么有个人呐？怎么有被看下来？怎么有没打住的被身体看下来？他惊讶了，他说：“怎么有昨天他妈有？昨天他妈耶，就会的泡拉么泡拉出来，心里里面呗，真的需要最有钱的。他怀疑伢爷那对不哟？不单伢吃单，不说吃出来不难有嘛？俺们有人吃几斤不呢？”我不说，怎么说的？谁啥时候农民外出的多？但是等你搞那时候出多少他妈？地里面刚刚属于盘山了，怎么了？没了等你多少钱嘞？俺农民说，农民你还有怎么了？农民说没年底钱哦，你来这努力啊，把我区别没？俺们看这努力，你咋子的？慢慢表演，怎么说不？啊，碰啊，成龙戏耶，第三个一百戏耶，怎么盘山的群嘛？不三不四的叫的，他跟奶奶，你咋子的？你这等于没捞得着，你这自己养娃，这俺们还有这玩意儿，你哪来不呢？ ဒီတန်တန်ရဖြစ်သွားရင်သူကတော့တန်ရလေးပဲဖြစ်သွားတာကျမတို့ကတော့အများကြီးမျက်နှာသွားတယ်ပေါ့အဲ့တော့ဒီလိုမျိုးတွေမမြင်သေးခြင်းမဟုတ်ကျမတို့တန်ရရင်လည်းမသိသေးခြင်းမဟုတ
်ကိုယ်သတင်းသမားမို့လို့ဖမ်းတယ်လို့တော့မယူဆပါဘူးနော
်ဟုတ်ကဲ့ကျမစိတ်ထဲမှာတော့ဒါယူဆမိရယ်ပေါ့ဒါကျမအမှန်တိုင်းကြောက်ရင်တော့လေဘာလို့လဲဆိုတော့ကျမက၃ရက်လေးလောက်တည်းကကျမကိုလားလာပြီးရှာနေရယ်လေရှာနေရယ်ဆိုတော့ပသိမ်မှာဆန္ဒပြတာထောက်ရနေရပြတာလေရွှေဝင်းအောင်၃ရက်နေ၄ရက်နေလောက်တည်းကမရှာရင်ရှိပါရဲ့ဆိုတော့ဟိုပဲကျမကအရင်တက်ကြွနေလို့ပဲလာတော့မတီးဘူးပေါ့နော်ကျမကသူတို့ကတော့ကျမကိုဆန္ဒပြကောင်းဆောင်လို့ဆွဲပြီးဖမ်းတယ်ဆိုပေမဲ့သတင်းသမားမို့လို့ပဲဖမ်းလိုက်တာလားမတီးဘူးလို့ခံစားမိရယ်ပေါ့
ဟုတ်ကဲ့မရွှေဝင်းဖမ်းခံရတဲ့အချိန်မှာလေကိုမကကလေးငယ်လေးတယောက်ရှိတယ်လို့လည်းသိရတယ်လေကျမတို့ကဆိုတော့ဒီကြားထဲမှာကောဒီကလေးနဲ့ပတ်သက်ပြီးတော့ကိုနေခဲ့ရတဲ့9လအတွင်းမှာထိတွေ့ခွင့်ဟိုစကားပြောခွင့်ရတာမျိုးတွေရှိလားအခြေအနေရောဘယ်လိုရှိလဲပြန်လွတ်လာတဲ့အချိန်ကျတော့ကလေးနဲ့
9လကြီးကြောက်သွားတော့တော်တော်ကြီးစိတ်ဝါတာပေါ့မမှန်မိဘူးပေါ့အဲ့လိုသူပြန်လွတ်လာအောင်ဆိုရင်ခြိလိုက်တာဆိုရင်လန့်တယ်ပေါ့သူအတင်းငိုရည်ပါရအောင်ဖြစ်တယ်ပေါ့မိုင်းအဲ့လိုပေါ့ကျုံချင်းမှာကျမတို့ဒီအထူးတရားရုံးဆိုပြီးတတ်မှတ်နေတာသားလေးနဲ့တကြိမ်တွေ့ရတယ်ပေါ့အဲ့ဒီတကြိမ်တွေ့ရသူကမမှတ်မိရောလားဒီတကြိမ်ပုံစံမျိုးဖြစ်နေရကိုကတော်တော်စိတ်မကောင်းအာဘူးလို့လာတော့ပိုးဆိုးသွားတာပေါ့နော်နည်းနည်းလေးနောက်မှတလားထက်ဟာသွားအဲ့လိုခက်ခဲလေးရရှိအောင်နောက်ပိုင်းတော့အဆင်ပြေသွားမယ်လို့ထင်ပါလား
အခုလိုမျိုးအချိန်ပြေးပြီးတော့ဖြစ်ကြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်မတ်ရွှေရွှေဝင်
းဟုတ်တယ်ပါမဟုတ်ကျမကလည်းတုံတုံခဲ့ရအောင်ကိုကအများကိုဝေမျှပြရလေးကျမတို့တင်းသမားဆိုတာလေကျင်းလုပ်ပြရတဲ့အပိုင်းချမ်းကဏ္ဍဆိုကိုတူကြောင့်အားလေးကိုကိုကတွပြောက်ခွင့်ရတဲ့အတွက်ကိုလည်းကျေးဇူးတင်ပါတယ
်မခင်ဖြူတွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တင်ဆက်ပေးမယ့်သုတဆုံးလေးအမေရိကန်တခွေအစီအစဉ်မှာတော့အမေရိကန်လွတ်လပ်ရေးနေ့အကြောင်းနဲ့အမေရိကန်လူငယ်မျိုးဆက်သစ်တွေနီကိုတင်ဆွဲလန်းမှုကနေအစိုးရကနေဘလို့အကာအကွယ်ပေးခဲ့တယ်လဲဆိုတာကိုကိုအောင်တင်ပြထားတာနားဆင်ပါရှင်
ဇူလိုင်လ၄ရက်နေ့ဟာအမေရိကန်ပြည်ထောင်စုလွတ်လပ်ရေးနေ့ဖြစ်ပါတယ်။ဒီနေ့လွတ်လပ်ရေးနေ့အတွက်ထူးခြားတာကတော့နယူးယောက်ကလီဘာတီရုပ်ထုပုံစံအသေးစားတစ်ခုကိုပြင်သစ်နိုင်ငံကနေပို့လိုက်တာမှာမကြသေးခင်ရက်ပိုင်းကနယူးယောက်ကိုရောက်ပါပြီ။ပြင်သစ်နိုင်ငံကနေဇွန်လ23ရက်နေ့မှာထွက်ခွာလာတာဖြစ်ပြီးလွန်ခဲ့တဲ့136နှစ်ကပြင်သစ်အမေရိကန်ချစ်ကြည်ရေးအထိတ်မှတ်အနေနဲ့ပို့ခဲ့တဲ့ဒီလီဘာတီရုပ်ထုပို့ဆောင်ရာရေလမ်းကြောင်းအတိုင်းပို့ဆောင်ခဲ့တာပါ။အဲဒီနောက်တော့ Washington DC ကပြင်သစ်တန်ရုံမှာ10နှစ်ကြာထားရှိမှာပါ။ဝါရှင်တန်ကိုတော့ပြင်သစ်အမျိုးသားနေ့ဇူလိုင်14ရက်နေ့ဝန်းကျင်မှာရောက်ရှိမှာပါ။3မီတာနီးပါးရှိတဲ့ဒီရုပ်ထုဟာနယူးယောက်လီဘာတီကျွန်းကရုပ်ထုထက်16ဆသေးငယ်ပြီးတော့လီဘာတီရုပ်ထုပြုလုပ်ဖို့နမူနာပုံစံသုံးလောင်းခဲ့တဲ့ပုံစံခွဲနဲ့ပြုလုပ်ခဲ့တဲ့12ခုမြောက်ရုပ်ထုဖြစ်ပါတယ်။ဝါရှင်တန် DC မြို့တော်ကအမျိုးသားရင်ပြင် National Mall မှာတော့ဇူလိုင်4ရက်နေ့ည9:06မိနစ်မှာ16မိနစ်ကြာမရှိမီပန်ပြစ်ဖောက်မှာပါအခုအခါမှာကိုဗစ်ဆေးတော်တော်များများထိုးပြီးတာကြောင့်လာရောက်ကြည့်ရှုသူတွေများမယ်လို့လည်းခန့်မှန်းထားပါတယ်လွတ်လပ်ရေးနေ့ဟာနိုင်ငံတော်အားလည်းရဲ့နေ့ဖြစ်ပြီးတော့1896ခုနှစ်ဇူလိုင်လ4ရက်နေ့မှာမြောက်အမေရိကတိုင်မှာရှိတဲ့ British Colony နေမြေ73ခုကနေ British လက်အောက်ကခွဲထွက်ပြီးတော့လွတ်လပ်ရေးကြေညာစာတမ်းကိုထုတ်ပြန်ခဲ့တဲ့နေ့ကိုအစွဲပြုပြီးတော့သတ်မှတ်ခဲ့တာပါအဲ့ဒီမတိုင်ခင်တစ်နှစ်လောက်ကတည်းကလွတ်လပ်ရေးအတွက်စစ်ပွဲတွေစတင်ခဲ့တာဖြစ်ပြီးအမေရိကန်ပြည်ထောင်စုရဲ့အချုပ်အခြာအာဏာကိုအတိမတ်ပြုရဲပါရီငြိမ်းချမ်းရေးသဘောတူညီချက်စာချုပ်ချုပ်ဆိုခဲ့တဲ့1983ခုနှစ်ကမှဒီစစ်ပွဲတွေဆုံးသတ်ခဲ့တာပါအင်္ဂလိပ်တွေကိုပြန်လည်တော်လှန်ခဲ့ပြီးတဲ့နောက်ဒီလွတ်လပ်ရေးကြေညာစာတမ်းမူကြမ်းကိုရေးဆွဲသူကတော့ဗာဂျီးနီးယားပြည်နယ်ကအသက်32နှစ်အရွယ်ထောမတ်စ်ဂျက်ဖာဆန်ဖြစ်ပါတယ်အဲ့ဒီအချိန်ကလွတ်လပ်ရေးကြေညာစာတမ်းကိုဖတ်ကြားရင်းပျော်ဝဲရှင်မွေးတွေဆင်နွှဲကြချီတက်ပွဲတွေနဲ့အမြောက်တွေပြစ်ဖောက်ပြီးတော့လေကြိုဆူခဲ့ကြပါတယ်ဖီလာဒဲဖီးယားမြို့မှာပထမဆုံးလွတ်လပ်ရေးနေ့အခမ်းအနားကို1989ခုနှစ်ဇူလိုင်4ရက်နေ့မှာကျင်းပခဲ့ပါတယ်ဆက်ရှိရာဇဝင်တုန်းကအမေရိကန်ပြည်ထောင်စုစတင်တည်ထောင်ရမှာဖီလာဒဲဖီးယားမြို့ဟာအရေးပါတဲ့ခံကဏ္ဍကနေပါဝင်ခဲ့ပြီးနှစ်စဉ်တန်းနဲ့ချီတဲ့လူတွေလာရောက်လည်ပတ်လည်ရှိပါတယ်။ဖီလာဒဲဖီးယားမြို့က Independence Hall ဟာသမိုင်းဝင်အဆောက်အဦတစ်ခုအနေနဲ့သာမဟုတ်ဘဲနိုင်ငံအသစ်တစ်ခုအနေနဲ့ဘယ်လိုရှေ့ဆက်လျှောက်လှမ်းကြမယ်ဆိုတဲ့အစီအစဉ်တွေကိုနိုင်ငံခေါင်းဆောင်တွေရေးဆွဲခဲ့တဲ့အမေရိကန်ဒေါ်လာရဲ့ဗဟုသုတနေရာလည်းဖြစ်တယ်လို့ဆိုပါတယ်။ အဲဒီနောက်မှာတော့1982ခုနှစ်မှာမန်ဆက်ချူးဆက်ပြည်နယ်ကနေဇူလိုင်4ရက်နေ့ကိုအများပြည်သူအားလည်းရက်နေ့အဖြစ်တရားဝင်သတ်မှတ်ခဲ့ပါတယ်။1812ခုနှစ်ဗြိတိန်နဲ့အမေရိကန်စစ်ပွဲနောက်ပိုင်းကာလမှာတော့လွတ်လပ်ရေးနေ့အထိမ်းအမှတ်ကျင်းပတာတွေပိုများလာပြီး1880ခုနှစ်အရောက်မှာတော့အမေရိကန်လွှတ်တော်ကနေဇူလိုင်4ရက်နေ့ကိုပြည်ထောင်စုအားလည်းရက်နေ့အဖြစ်သတ်မှတ်ပေးခဲ့ပါတယ်။1942ခုနှစ်အရောက်မှာတော့ပြည်ထောင်စုအစိုးရဝန်ထမ်းတွေအတွက်လှုပ်အားကရရှိတဲ့အားလည်းရက်အဖြစ်ပြင်ဆင်သတ်မှတ်ပေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတမိုင်းမှာအရေးပါတဲ့စာရင်နှစ်ခုကတော့ဒီလွတ်လပ်ရေးကြေညာစာရင်နဲ့ဖွဲ့စည်းပုံအခြေခံဥပဒေတို့ဖြစ်ပြီးတော့မြို့တော်ဝါရှင်တန် DC မှာရှိတဲ့အမျိုးသားမုံကွန်းတိုင်မှာပြသထားပါတယ်။ Thomas Jefferson လက်ရေးနဲ့ရေးထားတဲ့လွတ်လပ်ရေးကြေညာစာရင်မူကြမ်းတစ်ခုကိုနယူးယောက်ဘိုစာကြည့်တိုင်မှာပြသထားပါတယ်။တမိုင်းမှာအရေးပါတဲ့ဒီစာရင်ကိုအမေရိကန်များပြလာရောက်ကြည့်ရှိကြပြီးမျက်ဝါးထင်ထင်မြင်တွေ့ခဲ့ရတဲ့အတွက်လည်းဂုဏ်ယူကြတာပါ။တကယ်တော့ဒီလွတ်လပ်ရေးကြေညာစာရင်ကို Jefferson ကရေးတဲ့ဆိုပေမဲ့လည်းပြင်ဆင်မှုတွေရှိခဲ့ပါတယ်။အဲ့ဒီနေရာနဲ့မလန့်မကန့်မှရှိတဲ့စာကြည့်တိုင်မှာတော့ရှားပါတဲ့မူရင်းမိတ်တူ The Star Spangled Banner နိုင်ငံတော်တချင်းစာသားကိုပြသထားပါရယ်အဲ့ဒီတချင်းစာသားတွေကတော့1814ခုနှစ်အတွင်း Francis Scorsese ရေးသားတဲ့ကြရားတွေကစာသားတွေပါအမေရိကန်နိုင်ငံတော်တချင်းဖြစ်1932ခုနှစ်မှာသတ်မှတ်ပြထန်းခဲ့ပါတယ်။အဲ့ဒီအချိန်ကဆက်လို့ဇလန်က၄ရက်နေ့ရောက်တိုင်းနိုင်ငံတော်ကမှနိုင်ငံတော်အလံတွေကိုနှင့်ထူကြသလို The Star Spangled Banner တချင်းကိုလည်းနေရာတော်တော်များများမှာကြားနိုင်ပါတယ်ခင်ဗျာ။ E-Secret ရောင်းချတဲ့ Juke Company ကို American ပြည်နယ်အတော်များများကတရားစွဲခဲ့ကြပါတယ်။ပြည်နယ်39ပြည်နယ်ကရှေ့နေကျုပ်တွေပါဝင်တဲ့အဖွဲ့ဟာကုမ္ပဏီရဲ့ထုတ်ကုန်ပစ္စည်းနဲ့ဘလို့ကြောင်းကြရောင်းချတယ်လဲဆိုတာကို2020ဖေဖော်ဝါရီလကတည်းကစုံစမ်းခဲ့ပြီးနောက်တရားစွဲခဲ့ကြတာပါ။အခုလိုပြည်နယ်တာဝန်ရှိသူတွေပြင်ကုမ္ပဏီတို့ပစ္စည်းတွေဟာစိတ်ကိုဆွဲလန်းစေသလိုလူငယ်တွေရဲ့ဘဝကိုအညွန့်ချိုးရရောက်တယ်ဆိုပြီးတော့လေမိသားစုဝင်တွေသုံးဆွဲသူများနဲ့ချီကလည်းတရားစွဲဆိုခဲ့ပါတယ်။အခုခါမှာတော့မြောက်ကယ်ရိုလိုင်းနားပြည်နယ်တရားရုံးကနေကုမ္ပဏီပေါ်လိုင်းနာဆောင်ရွက်ရမယ့်အမိန့်ချမှတ်ခဲ့ပါတယ်။Juke E-Secret Company ဟာမြောက်ကယ်ရိုလိုင်းနားပြည်နယ်ကိုဒေါ်လာတန်40ရောက်ကြီးပေးရမှာဖြစ်ပြီးတော့အသက်မပြေသေးသူစေကျော်သက်တွေကိုရောင်းချတာကိုလည်းတားမြစ်ဖို့စီကန်းတွေချမှတ်ရမှာပါစေကျော်သက်တွေကကုမ္ပဏီတို့ပစ္စည်းတွေကိုသုံးစွဲလာအောင်ဆွဲဆောင်ခဲ့တဲ့ဆိုတဲ့နှစ်အတော်ကြာဆွဆဲမှုတွေထပ်ပေါ်လာပြီးတဲ့နောက်တရားရုံးကနှစ်ဖက်ညှိနှိုင်းပြီးတော့အမိန့်ချမှတ်လိုက်တာပါမြောက်ကယ်ရိုလိုင်းနားပြည်နယ်ရှေ့နေချုပ် Josh Stein က
The E-Cigarette Company Juke I'm pleased to tell you that our
ဘန်ဒါဇီယာကတော့ဇူလိုင်လအတွင်းတရားခွင်မှာရှောက်လဲရမှာကိုဆက်ပြီးတော့လုံးဆရာမလို့တော့ဘူးဆိုတာပြောကြမှာလေ Juke Company ကကျွန်တော်တို့ဘက်ကတင်ပြထားတဲ့အချက်လက်တွေကိုလက်ခံလိုက်သလိုကုမ္ပဏီရဲ့မူဝါဒနဲ့ပတ်သက်ပြီးတော့ပြုပြင်ပြောင်းလဲဖို့မြောက်ကယ်ရိုလိုင်းနားပြည်နယ်ကိုယောကြီးပေးဖို့တရားရုံးကအမိန့်ချမှတ်လိုက်ပါတယ်လို့သူကပြောပါတယ်ပြည်နယ်အတွင်းဒီလိုအမှုကိစ္စမျိုးဟာဒါပထမဆုံးဖြစ်တယ်လို့လည်းပြည်နယ်တရားသူကြီးတဦးကပြောပါတယ်တရားရုံးရဲ့အမိန့်ထဲမှာအသက်20နှစ်အောက်တွေကိုကုမ္ပဏီတို့ secret ကိုဝယ်ယူဖို့ကြော်ညာတာမျိုးမလုပ်ဖို့နဲ့ online ကနေလည်းအရေးအတွက်အကန့်အသတ်နဲ့သာရောင်းချဖို့ပါဝင်ပါတယ်။ဒါအပြင်ဈေးဆိုင်တွေမှာသာရောင်းချခွင့်ပြုပြီးတော့အသက်ပြည့်မပြည့်လာဝယ်သူရဲ့ ID ကိုကြည့်ပြီးမှသာရောင်းရမှာပါ။စစ်လိုက်လို့အငွေ့ရှူရှာရတဲ့ vaping e-secret တွေဟာစိတ်ကိုဆွဲလန်းစေတဲ့နီကိုတင်တွေပါတာကြောင့်ကလေးတွေအနေနဲ့ဒုက္ခတွေကြုံတွေ့ရတယ်လို့ပြီးပါတွေကပြောပါတယ်။ရှင်းနေချုပ်က
In 2018 I launched my investigation into
Missy Bounding ရဲ့ကလေးတွေဂျူးကထုတ်တဲ့ပစ္စည်းတွေကိုတုံးနေရဆိုတာကိုကြားပြီးနောက်2018ခုနှစ်မှာဂျူးကုမ္ပဏီနဲ့ပတ်သက်ပြီးတော့စတင်စုံစမ်းခဲ့တာပါစိတ်ကိုဆွဲလန်းစေတာစိတ်ကြတာကြောင်းတွေလည်းပြောင်းပြီးတော့အစ်စ်မကောင်းတော့တာစိတ်ကူးတမှုခံယူရတာနဲ့တခြားပြဿနာတွေကိုရင်ဆိုင်ခဲ့ရတာပါလို့သူကပြောပါတယ်ဂျူးကုမ္ပဏီကစတင်ရောင်းချခဲ့တဲ့2015ခုနှစ်ကစလို့အခုအချိန်ထိစေကျော်သက်တွေ e-secret တုံးဆွဲမှုဟာ90ရာခိုင်နှုန်းကျော်မြင့်တက်လာခဲ့တာကြောင့် FDA အစားအသောက်နဲ့ဆေးဝါးကုကဲထိန်းချုပ်ရေး agency ကဒီကိစ္စအပေါ်အရေးကြီးကြံတွေထိန်းချုပ်ရမယ့်ပြဿနာကြီးတစ်ရပ်အဖြစ်သတ်မှတ်ခဲ့ပါတယ်။ကျန်းမာရေးဆိုင်ရာကြွချင်သူတွေကလည်းစိတ်ကိုဆွဲလန်းစေတဲ့ဓာတ်ရုပ်ပစ္စည်းနီကိုတင်းကြောင့်ဆေးကျော်သက်တွေရဲ့ဖွံ့ဖြိုးစဥ်နှောက်ကိုဆိုးကျိုးတက်ရောက်စေတယ်ဆိုပြီးတော့လဲထောက်ပြကြပါတယ်။အခုလိုအမေရိကန်မျိုးဆက်သစ်တွေပေါ် BN ရဲ့ကြားရောက်စီတာကြောင့်ကုမ္ပဏီကိုတရားစွဲဆိုခဲ့တာလို့ပြောပါတယ
်။ They did it to teenagers across North Carolina and this country.
North Carolina နဲ့ American တဝိုင်းကစေကျော်သက်တွေကိုပြစ်မှတ်ထားပြီးတော့ငွေရှာတာပါ။သူတို့ရဲ့လောဘဟာလူကျင်ဝတ်နဲ့မကိုက်ညီသလိုဥပဒေဘောင်အတွင်းမှာလည်းမဟုတ်ပါဘူး။ဒါကြောင့်သူတို့ကိုဥပဒေကြောင့်အရာအေးအေးယူနိုင်အောင်ဆောင်ရွက်ခဲ့တာပါလို့ပြောပါတယ်။အခုခါမှာတော့ Juke Company ရဲ့ထုတ်ကုန်တွေနဲ့ပတ်သက်ပြီးတော့ကြော်ညာတာတွေရဆိုင်ထားတယ်လို့ Secret အရာသာတော်တော်များများကိုဆက်မထုတ်တော့ဘဲရဆိုင်လိုက်တာကြောင့်ရောင်းအားကျဆင်းသွားပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်ဟာဆေးရွက်ကြီးစိုက်ပျိုးတဲ့ပြည်နယ်တစ်ခုဖြစ်ပြီးတော့20ရာစုအတွင်းဒီလုပ်ငန်းကြောင့်ပြည်နယ်ဖွံ့ဖြိုးတိုးတက်လာတာဖြစ်ပါတယ်ခင်ဗျာ။
ကို
င်းစီစဉ်တင်ဆက်ခဲ့တဲ့သုဒ္ဓဆောင်လင်အမေရိကန်ခွေအစီအစဉ်မှာရှင်အခုဆက်ပြီးတော့ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ကြရအောင်ပါ
ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပေါ်တာအနည်းငယ်ကျော်လာပါပြီ။ COVID-19 ရောဂါပိုးအတွက်ထိရောက်ကောင်းမွန်တဲ့ကာဝယ်ဆေးတွေထုတ်လာနိုင်တာနဲ့အမျှဒီပိုးကဗီဇပြောင်းပြီးမျိုးစိတ်တွေအများပြားလဲပေါ်လာနေတာပါ။ဒီထဲကအန္တရာယ်ပေးနိုင်တဲ့မျိုးစိတ်တွေအတွက်လက်ရှိကာဝယ်ဆေးတွေရဲ့ထိရောက်မှုအခြေအနေကဘယ်လိုရှိပါလဲ။အနုစည်းဝဗေဒပညာရှင်မက်ကင်ဇာဝန်ကြီးကိုမျှဝေပြောပြပေးပါတော့။ဒီ COVID-19 နဲ့ပတ်သက်ပြီးတော့ဗီဇာပြောင်းတဲ့မျိုးကွဲတွေအများကြီးပေါ်နေပါတယ်။ဒီကုဆက်မြန်ဗီဇာပြောင်းမျိုးကွဲတစ်မျိုးနဲ့တစ်မျိုးဘယ်လိုကွာလဲနည်းနည်းပြောပြပေးပါ
။ဟုတ်ကဲ့ပါဟုတ်ခု main concern variant of concern ဆိုရယ်လေးမျိုးအရင် focus လုပ်ပြီးတော့ပြောသားမှာပေါ့နော်ပထမတစ်ခုက alpha alpha ကပါလဲဆိုပြီး UK မှာတွေ့ခဲ့တဲ့မျိုးကွဲ beta ကတောင်အာဖရိကမှာတွေ့ခဲ့တဲ့မျိုးကွဲ gamma က brazil မှာတွေ့ခဲ့တဲ့မျိုးကွဲ delta ကအိန္ဒိယမှာတွေ့ရတဲ့မျိုးကွဲအဲ့ဒီလေးခုမှာဆိုလို့ရှိရင်အချင်းချင်းပါကွာလဲဆိုလို့ရှိရင် alpha နဲ့ delta အရင်ရှင်းမယ်ဆိုရင် alpha က UK ဟာ delta ကအိန္ဒိယဟာ alpha ကသူကဒီspike protein မှာသူကတွေ့ခဲ့တဲ့ variant ကသူကဟို200ရှိတယ်ပေါ့နော်အာ delta ကသူကဒီ UK ကဟာ200လဲပါတယ်အပြင်ကိုသူကဒီ South Africa ပုံစံလေးလည်းနည်းနည်းပါတယ်အဲ့လိုမျိုးဖြစ်တဲ့အတွက်ကြောင့်သူကဒီသူ့ရဲ့ spike protein ကသူက alpha ထပ်နည်းနည်းပို့ပြီးတော့ပြန်လွယ်တယ်ဒီခါ South Africa ဟာနဲ့ UK ကဟာနဲ့ရှင်းမယ်ဆိုရင်သူတို့ mutation ဖြစ်နေတဲ့နေရာကမတူဘူး South Africa ကကြတော့ဗာလဲဆိုတော့သူကပို့ပြီးတော့ပြန်နိုင်တယ်သူကပို့ပြီးတော့ဒဏ်ခံနိုင်တယ်အဲအကြောင်းမလို့သူက Johnson & Johnson တို့သူတို့စပြီးတော့တွေးခဲ့တဲ့အချိန်မှာ South Africa ကို South Africa strain စပြီးတော့တွေးနေတဲ့အချိန်မှာဆိုလို့ရှိရင်ဒီ Johnson & Johnson တို့ဒီကာဝယ်ဆေးတွေနဲ့စမ်းကြည့်တဲ့အချိန်မှာသူရဲ့ efficacy ကယော့တယ် efficacy ဆိုတာဆေးအနီးတင်ဆွမ်းအားပေါ့နော်ဆေးအနီးတင်ဆွမ်းအားနည်းနည်းယော့ရတော့ကြောင့်မလို့တော်တော်လေးတော့စိုးရိမ်ခဲ့သေးတယ်ဒါပေမဲ့အခု South Africa ဟာကသူရဲ့ပြန်နှုံးကဒေါက်တာလောက်မပြင်းဘူးအဲ့လောက်မပြင်းခဲ့တဲ့အတွက်ကြောင့်မလို့သူကတခြားနေရာတွေတိတ်မပြန်မယ်ဆောက်သားဖိတ်ကမှာလည်းရှိနေတယ်ပြန်လာလည်းပြန်နေတယ်ပေါ့ဒီ spike protein ကိုထုတ်တဲ့မျိုးဗီဇာအပိုင်းလေးတစ်ခုမှာဆိုလို့ရှိရင်ဒီ South Africa ကဖြစ်တဲ့ဟာလေးမှာဖြစ်တဲ့ဟာ3နေရာရှိတယ်ဆိုအဲ့3နေရာတဲ့တနေရာကဒေါက်တာမှာတွေ့ရတယ်ဒေါက်တာမှာတွေ့ရတဲ့အကြောင်းမလို့သူကပြင်းလဲပြင်းတယ်အာပို့ပြီးတော့လည်းပြန်ပြီးတော့လွှဲတယ်ပေါ့နော်အဲ့ဒါကြောင့်မလို့သူကအကုန်လုံး South Africa ဟာအကုန်လုံးမျိုး characteristic အကုန်လုံးမရဘူးအာဒီလို United Kingdom က characteristic လည်းအကုန်လုံးမရဘူးသူကလည်းသူတတ်တတ်ပြီးတဲ့ characteristic တစ်ခုဖြစ်လာတယ်ပေါ့အဲ့ဒါကြောင့်ဒါ Delta ကတတ်တတ်အာ Gamma ဆိုလို့ရှိရင်က Brazil ကဟာ Brazil နဲ့ South American တိုင်းပြည်အချို့မှာသူတို့တွေ့ခဲ့တယ်ဒါပေမဲ့သူတို့အဲ့ဒီမှာတင်ရပ်သွားတယ်သူတို့ကဒီတစ်ကမ္ဘာလုံးကိုပြန်တဲ့အဆင့်ထိမရောက်လာဘူးပြန်ပြီးတော့ညိနေနော်အခုဒီ delta ကသူကအခုတက်နေတော့မယ်တက်နေတော့မယ်အပြင်ကိုသူကတခြားကိုပြန့်နေဟာမှလည်းသူကပြန့်နေတော့မယ်ဆိုတဲ့အခါကျတော့ဒီ delta နေပြီးတော့ထပ်ပြီးတော့ပြောင်းနိုင်ပြီထပ်ပြီးပြောင်းမှာဘာပြောင်းလဲဆိုတော့လည်းကျမတို့မသိသေးဘူးထပ်ပြီးပြောင်းမဲ့ဥစ္စာမှလည်းပို့ပြီးတန်းခံနိုင်တဲ့ဟာမျိုးဖြစ်လာတယ်ဆိုလို့ရှိရင်ကာဝယ်ဆေးတွေကလုံလောက်ပါအောင်မလားဆိုတဲ့စိုးရင်စရာပေါ့နော
်ကာဝယ်ဆေးတွေအခုအများကြီးပဲထွက်နေတယ်ကာဝယ်ဆေးတွေလည်းဟိုထိုးပေးနေတယ်ပေါ့နော်အခုအမေရိကထုတ်တဲ့ Moderna နဲ့ Pfizer BioNTech ကထုတ်တဲ့ဥစ္စာတွေကစိုးရိမ်နေရတဲ့ဒီဗီဇာပြောင်းမျိုးကွဲတွေအကုန်လုံးနိုင်နေသလား
Pfizer နဲ့ Moderna ကတော့အခုလောလောဆယ်အထိတွေ့ရတဲ့အချိန်တွေမှာသူတို့ကနိုင်နေတယ
်ဒီတရုတ်ကလာတဲ့ Sinovac ဆိုတော့ထိရောက်မှုအတိုင်းတာဘယ်လောက်ရှိတယ်လို့သိတာပါ
သူတို့ကြေညာတဲ့အရာကတော့60နဲ့80ရာခိုင်နှုန်းကြားဆိုပြီးသူတို့ကြေညာထားရတယ်ဆိုတော့ကျွန်တော်တွေးလိုက်တယ်အခုဒီ Sinovac ကိုသုံးနေတဲ့အခြားတိုင်းပြည်တွေမှာဆိုလို့ရှိရင် VNN ရှိမယ်ဖိလစ်ပင်းရှိမယ်ဖိလစ်ပင်းဆိုလို့ရှိရင် Sinovac ကိုတို့ဒီဂျွန်က18ရက်နေမှာတို့ရခဲ့တယ်ဆိုပြီးတော့တို့စပြီးတော့လုပ်နေပြီဆိုပြီးတော့တို့ကြေညာထားတဲ့ဟာရှိတယ်တို့ဒီစီမာဘလောက်အချိန်ကြီးကောင်းတယ်လဲဆိုတဲ့ဟာကိုအာကိုကကြည့်ပြီးတော့ဒီ Sinovac ရဲ့အချိန်နေကိုကျမတို့ကပြန်ပြီးတော့သုံးသပ်သွားမှာပေါ့နော်ဘာလို့လဲဆိုတော့ UAE မှာတို့သုံးနေဆိုတာရှိတယ်ဒါပေမဲ့ UAE တို့ဘာလို့ဖတ်မှာဒီလောက်ထိဆိုဆိုဝါဝါကြီးဖြစ်နေတဲ့ဥစ္စာမျိုးမတွေ့ရတဲ့အတွက်ကြောင့်မို့လို့အာရှတိုက် population အာရှသား population မှာ Sinovac သုံးတဲ့ဥစ္စာဒီဘယ်လောက်ထိကာကွယ်ပေးနိုင်လဲအာရှသား population မှာ Delta ပြန့်တဲ့အချိန်မှာ Sinovac ကိုသုံးတဲ့ဟာမှာဘယ်လောက်ထိကာကွယ်ပေးနိုင်လဲဆိုတော့အဲ့ဒီအချိန်မှာ data ရလာတော့မှပို့ပြီးတော့ကျမတို့ပြောနိုင်ပါလိမ့်မယ်ရှင်ဆုံ
းအဲဒါလိုပဲပေါ့နော် Russia Sputnik 5ပါလေဒီတိုင်းပဲပေါ့နော
်ဟုတ် Russia Sputnik ဆိုတဲ့ဟာလေကို Russia မှာဆိုလို့ရှိရင်သူတို့တိုင်းပြည်အထုတ်တဲ့ Sputnik ကိုတော့မှသူတို့က အဆင်ပြေပါမလားဆိုတဲ့ဒီလိုတန်တရားစိတ်ရှိတယ်ပေါ့နော်။ဘာလို့လဲဆိုတော့သူတို့ရဲ့ဟာဒီ Sputnik ကလည်းအမြန်ကြီးထုတ်လိုက်တဲ့အတွက်ကြောင့်မို့လို့ဟိုသေးသေးချာချာဒီ America ဟာလို Face 1 Face 2 Face 3အဲ့လိုမျိုးတွေသွားတာတို့ data အကုန်လုံးချန့်ပြတာတို့ကအဲ့လိုမျိုးတွေမရှိဘူး FDA ဟိုဟာတွေပါအဲ့လိုမျိုးတွေမရှိခဲ့တဲ့အတွက်ကြောင့်မို့လို့ထက်နေတာတော့ကြာပြီ။ဒါပေမဲ့ပြည်သူတွေထဲမှာဆိုသူတို့ကဒီဟာကိုထိုးတာဒီတကယ်ကောအဆင်ပြေပါမလားဆိုတဲ့တန်တရားစိတ်ဖြစ်အဲ့တော့ဒီ Sputnik ကဘယ်လောက်ထိအဆင်ပြေမလဲဆိုတဲ့ဟာလဲဒီ Sputnik ကိုလက်ခံရရှိတဲ့အာရှလူဦးရေအာရှသားလူဦးရေမှာ Sputnik ကိုလက်ခံရရှိတဲ့ဒီ Delta strain ကလည်းစပြီးပြောင်းနေတဲ့အချိန်အဲ့တော့ခါကြတော့မှသူတို့ရဲ့ထုတ်ပြန်တဲ့ဟာပေါ့အခုဆိုဥပမာဆိုလို့ရှိရင် Filipino Vietnam တို့ဆိုလို့ရှိရင်တော်တော်လေးဝင်လင်းမြင်သာမှုရှိတယ်ဒီတိုင်းပြည်တို့မျိုးတွေကလည်းဒီ Sputnik တို့ Sinovac တို့ကိုသူတို့ကလက်ခံရရှိမှဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီခါကြတော့မှသာကျမတို့ကဩဒီလိုကတိုင်းပြည်မျိုးမှာဒါမျိုးသုံးတဲ့ဟာဒီဒီလောက်အထိကာကွယ်မှုပေးနိုင်တယ်ဆိုတဲ့ဟာမျိုးကျမတို့သေချာချာပြောပြနိုင်မှာဖြစ်ပါတယ်ရှင
်အိန္ဒိယလာတဲ့ဒီ AstraZeneca ကိုထိုးလို့ရှင်
အခုလောလောဆယ်အထိကတော့ဒီအိန္ဒိယဘက်ကလာတဲ့ AstraZeneca သူတို့ဒါ UK formula အတိုင်းဆိုတဲ့ခါကျတော့80ရာခိုင်နှုန်းလောက်တော့သူတို့ကာကွယ်ပေးနိုင်တယ်ဆိုတဲ့ဟာမျိုးတော့ရှိနေသေးတယ်ဒါပေမဲ့ခုနကကျွန်မပြောသလိုပဲပေါ့နော်သူတို့ဒီမျိုးဒီကာကွယ်ဆေးကိုခံနိုင်ရအားရှိဖို့အတွက်တစ်ဆင့်လုပ်ပေးနိုင်တယ်လှေကလေးပုံစံလိုမျိုးဖြစ်သွားနိုင်တယ်ပေါ့အဲ့ဒီအတွက်ကြောင့်မို့လို့ဟိုဒီကိုကဒါကိုအခုမခံခင်မှာအရင်ကာကွယ်ဆေးအရင်ရှိထားဖို့လိုတယ
်မခင်စာဝင်ပြပါNew England စစ်ပညာစာဆောင်ရဲ့ထုတ်ပြန်ချက်အရ American ထုတ် Pfizer ကာကွယ်ဆေးဟာအိန္ဒိယမျိုးကွဲတဲ့ Delta အတွက် 88 ရာခိုင်နှုန်းနဲ့ Britain မျိုးကွဲတဲ့ Alpha အတွက် 93 ရာခိုင်နှုန်းထိထိရောက်မှုရှိပြီးအိန္ဒိယထုတ် AstraZeneca Covishield ကတော့ Delta အတွက်ရာနှုန်း 60 နဲ့ Alpha အတွက် 66 ရာခိုင်နှုန်းထိထိရောက်မှုရှိတယ်လို့ဆိုပါတယ် Delta မျိုးသစ်အတွက်ကာကွယ်ဆေးအများစုကအကာအကွယ်ပေးနိုင်ပေမဲ့အခုခါကမ္ဘာလူဦးရေရဲ့30ရာခိုင်နှုန်းလောက်ပဲကာကွယ်ဆေးထိုးနိုင်သေးတယ်လို့မြန်မာအပါအဝင်နိုင်ငံအတော်များများမှာကာကွယ်ဆေးတွေရဖို့လိုအပ်နေတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်သက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ရစီနောက်တစ်ပတ်မှပြန်ပြီးဆက်ရအောင်
ဒေါခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာကဏ္ဍဖြစ်ပါတယ်ရှင်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့တောက်ကြညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတော့ပြောပြပေးကြပါမယ်စစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဌာနအနေနဲ့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိတဲ့သူဟာမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂဌာနကိုယ်စားလှယ်အဖွဲ့တွေကနေရရှိတဲ့အတိမပြုတ်နိုင်တဲ့အချက်လက်တွေပေါ်မှာကိုးကားပြီးတော့ဆန္ဒပြသူတွေဖမ်းဆီးတိုက်စုံတဲ့စီးရင်နဲ့ပတ်သက်ပြီး6လပိုင်း29ရက်နေ့ကပြောဆိုခဲ့တာတွေကမှန်ကန်တိကျမှုမရှိကြောင်းသိရတဲ့အတွက်ဒီပေါ်မှာပြင်းထန်စွာကန့်ကွက်ကြောင်းဒီကနေ့နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်လိုက်ပါတယ်။ဒီလိုကန့်ကွက်ချက်နဲ့အတူပဲကုလသမဂ္ဂဝက်ဘ်ဆိုက်တွေမှာရှိတဲ့နိုင်ငံတွေကိုဖော်ပြတဲ့မြန်မာနိုင်ငံရဲ့နေရာမှာစစ်ကောင်စီဘက်ကနေအကြမ်းဖက်အဖွဲ့လို့သတ်မှတ်ထားတဲ့ NUG ဝက်ဘ်ဆိုက်ကိုချိတ်ဆွဲပြီးတော့ဖော်ပြထားတဲ့ပုံမှန်လည်းကန့်ကွက်ကြောင်းဖော်ပြပါရှိပါတယ်။ဒီလိုချိတ်ဆက်ဖော်ပြထားတဲ့ပုံမှန်ပြန်ပြီးတော့စီစစ်ပေးဖို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကနေပြီးတော့ရန်ကုန်မှာရှိတဲ့ကုလသမဂ္ဂဌာနညှိနှိုင်းရေးမှူးရုံးရဲ့တာဝန်ရှိတဲ့သူကိုခေါ်ယူကန့်ကွက်အသိပေးပြောကြားခဲ့ပြီးကြောင်းလည်းထုတ်ပြန်ကြမှာဖော်ပြပါရှိပါတယ်။ကုလသမဂ္ဂအနေနဲ့သတင်းထုတ်ပြန်မှုတွေရှင်းလင်းချက်တွေလုပ်တဲ့အခါမှာတိကျခိုင်လုံမှုမရှိတဲ့အချက်လက်တွေကိုစစ်ဆေးမှုမရှိဘဲတစ်ဖက်သက်ထုတ်ပြန်ပြောဆိုတာမပြုလုပ်ဖို့ကိုလည်းမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကဖော်ပြပါရှိကြောင်းဒီကနေ့သတင်းထုတ်ပြန်တာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံမှာတော့တယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်မှုဝန်ဆောင်မှုပေးနေတဲ့ Norway ခြေဆိုင် Telenor Group လုပ်ငန်းကြီးကမြန်မာနိုင်ငံမှာလုပ်ငန်းတွေဆက်ပြီးတော့လုပ်သင့်မလုပ်သင့်ဆိုတာကိုသုံးသပ်စဉ်းစားနေပြီလို့ဒီကနေ့ဇူလိုင်လ2ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်ရှင်။မြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့2လအတွင်းမှာတရားလွှတ်တော်ရှင်းနေအနည်းဆုံး6ယောက်ကိုဖမ်းဆီးထိန်းသိမ်းထားတယ်လို့လူခွေစောင့်ကြည့်မှုအဖွဲ့ HRW ကဒီကနေ့ရက်စွဲနဲ့အစီရင်ခံစာတစ်စောင်ထုတ်ပြန်ပါတယ်ရှင်။မြန်မာနိုင်ငံတဝန်းလုံးမှာတော့ဆေးရနာရှင်စန့်ကျင်ဆန္ဒပြမှုတွေကိုဇက်တိုက်လှုပ်ဆောင်နေပါတယ်။ပောက်ကွဲမှုတွေလည်းဖြစ်နေတဲ့အတွက်တန်တရားနဲ့ဖမ်းဆီးခံရမှုတွေတိုက်စုံသူတွေလည်းများလာနေပါတယ်ရှင်။ဒီကနေ့အတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။တောက်ကြညာအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေကြပါစေရှင်
This program has come to you from the